Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းပြုကြပါလိမ့်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဇန်နဝါရီလ29ရက်စနေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3249နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီကနေ့မနေ့အစီအစဉ်မှာတော့ဒီယူကရိန်းအရေးမှာရုရှားကတန်တမန်ရေးနှီးနဲ့မဖြေရှင်းဘူးဆိုရင်ကြီးမားတဲ့မျက်နှာဆုံးရှုံးမှုတွေနဲ့ကြုံလာရလိမ့်မယ်လို့အမေရိကန်ကသတိပေးလိုက်တဲ့အကြောင်းနဲ့အတူကုလသမဂ္ဂနဲ့မြန်မာနိုင်ငံဆိုင်ရာသတင်းမှာတော့မြန်မာနိုင်ငံရဲ့အခြေအနေဟာပြိုလဲတော့မယ့်အန္တရာယ်ရှိနေတယ်လို့လုံခြုံရေးကောင်စီဥက္ကဋ္ဌကသတိပေးလိုက်ပါတယ
် And we are of course deeply concerned and both with the politicalthe economic, the human rights, and the humanitarian situation in that country.
ကုလသမဂ္ဂဆိုင်ရာနော်ဝေးတန်အမတ်ကြီးကကြေညာသွားတာဖြစ်ပါတယ်ဒီအကြောင်းနဲ့အတူမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကိုရပ်ပစ်ဖို့ကုလသမဂ္ဂကနေပြီးတော့ထပ်မံတတိပေးလိုက်တဲ့အကြောင်းတွေကိုလည်းတင်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုယ်ဆောင်မိုးကြောင့်လည်းကျွန်တော်ညဝင်းအောင်တို့တင်ပြပေးမှာဖြစ်ပါလေဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာတစ်နှစ်ပြည့်ကနေအချိန်မှာပဲမြန်မာနိုင်ငံမှာပြည်သူတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်စေဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှတကားပိတ်အစည်းအဝေးတရက်ကိုတောက်ကြနေတော့ကတင်ပါခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ရှိပါပြီမြန်မာစစ်တပ်အနေနဲ့အာဏာကိုထိန်းချုပ်နိုင်ဖို့အကြမ်းဖက်တိုက်ခိုက်တဲ့နီးနဲ့ကြိုးပမ်းနေပါတယ်ကလေးတွေကိုတတ်တာကျွာတွေကိုဘုံကျဲတာ၊ကျောင်းတွေကိုတိုက်ခိုက်တာ၊စတာတွေကိုကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးခေါ်ယူဖို့တောင်းဆိုခဲ့တဲ့နိုင်ငံတကာနိုင်ငံဖြစ်တဲ့ဗြိတိန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာလက်ထောက်တန်အမတ်ကြီးဂရီဂီကအစည်းအဝေးမလုပ်ခင်သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။မြန်မာပြည်ကအကြမ်းဖက်မှုတွေကိုရပ်တန့်အောင်လုပ်ရပါမယ်။တခုတည်းသောနီလန်ကတော့ကုလသမဂ္ဂအထူးကိုယ်စားလှယ်အာဆီယံအထူးကိုယ်စားလှယ်တွေနဲ့တွဲဆုံညီနိုင်ဆောင်ရွက်ဖို့ပါပဲလို့သူကပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာကလေးငယ်တွေအပါအဝင်အရသာတွေအပေါ်မှာအာဏာသိမ်းစစ်ကောင်စီတပ်တွေကအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အပေါ်ပြစ်တင်ရှုံချကြောင်းနဲ့အခြေအနေတွေကိုတည်ငြိမ်အောင်လုပ်ဖို့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်မှတာဝန်ရှိတယ်လို့လုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌဖြစ်တဲ့နော်ဝေးနိုင်ငံရဲ့တန်အမတ်ကြီးကလည်းပြောဆိုခဲ့ပါတယ်ခင်ဗျာစစ်တပ်ကအာဏာသိမ်းချတာတစ်နှစ်ပြည့်တော့မဲ့မြန်မာပြည်မှာပြည်သူတွေပေါ်စစ်တပ်ကအကြမ်းဖက်တိုက်ခိုက်နေတာတွေကိုရပ်တန့်ဖို့နဲ့အရသာအစိုးရကိုအာဏာအမြန်ပြန်လည်လွှဲပြောင်းပေးဖို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာစစ်တပ်အပေါ်ပုံမထိရောက်တဲ့ဖိအားပေးမှုတွေတိုးမြှင့်ဆောင်ရွက်ဖို့ကုလသမဂ္ဂလူအခွင့်ရေးမဟာမင်းကြီးမစ္စယ်ဘက်ရှလက်ကတိုက်တွန်းပြောဆိုလိုက်ကြောင်းကုလသမဂ္ဂကတောက်ကြနေမှာထုတ်ဖော်ပြောဆိုပါတယ
် Nearly 1 year after the takeover the High Commissioner for Human Rights Michelle Bachelet urged the international community to intensify pressure
မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးတွေပြန်လည်ထွန်းကားဖို့အားလုံးကဝိုင်းဝန်းပြီးအင်တိုက်အားတိုက်နဲ့အားသစ်လောင်းလှုပ်ဆောင်ရမယ့်အချိန်ကြောက်နေပါပြီလူ့အခွင့်အရေးထုတ်ဖောက်မှုတွေကိုလည်းအရေးယူရမှာဖြစ်ပါတယ်လို့မဟာမင်းကြီးမစ္စယ်ဘက်ရှလက်ကပြောဆိုခဲ့တဲ့အကြောင်းတောက်ကြနေကနယူးယောက်ကုလသမဂ္ဂအစအဦးမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောရေးဆိုဝင်ရှိသူဖာဟန်ဟတ်ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတစ်နှစ်ပြည့်အဖြစ်ကုလသမဂ္ဂတွင်ရေးမှူးချုပ်ကလည်းဒီရသက်တပတ်အကုန်မှာကြေညာချက်တစ်စောင်ထုတ်ပြန်သွားမှာဖြစ်ပါတယ်။ဒါအပြင်အတွင်ရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကလည်းတနင်္လာနေ့မှာမြန်မာနိုင်ငံရဲ့အခြေအနေတွေနဲ့ပတ်သက်ပြီးအွန်လိုင်းကနေသတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်မှာဖြစ်ကြောင်းပြောရေးဆိုခွင့်ရှိသူဖာရင်ဟတ်ကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံစစ်တပ်အာဏာသိမ်းပြီးဒီနေ့အကြာအမေရိကန်ပြည်ထောင်စုဘက်ကထုတ်ပြန်လှုပ်ဆောင်ချက်တွေအကြောင်းonline ဆွေးနွေးပွဲတရက်ကို January 29ရက်နေ့ညမှာကျင်းပခဲ့ပါတယ်။ပဋိပက္ခဖြစ်နေတဲ့နေရာတွေကလက်တလောအခြေအနေတွေမြမပြည်သူတွေစီလိုအပ်တဲ့အကူအညီအထောက်အပံ့တွေပေးနိုင်ရေးစတဲ့အခြေအနေတွေကို American လွတ်တော်အမတ်တွေနဲ့မြမတက်ကြွလှုပ်ရှားသူတွေပါဝင်ဆွေးနွေးခဲ့ပါတယ်။ American အထက်လွတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌ Gregory Mix ကဖွင့်အမှာစကားပြောကြားခဲ့ပါတယ်။Burma Unified Through Rigorous Military Accountability Act ဒို့မဟုတ်2021ခုနှစ် Burma Act လို့အတူကောက်ခေါ်တဲ့ဒီဥပဒေချမ်းမှာစစ်တပ်နဲ့စစ်ကောင်စီတာမက ပတ်သက်ဆက်နွယ်နေတဲ့လုပ်ငန်းတွေကိုပါပြစ်မှတ်ထားရေးယူဖို့ထပ်သွင်းထားပြီးလူ့အခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုတန်ခတ်ရေးယူဖို့မြန်မာနိုင်ငံကတင်ပို့တဲ့ကြောင်းမြတ်တွေအမေရိကန်ကိုတင်ပို့တာတားမြစ်ဖို့မြန်မာနိုင်ငံဆိုင်ရာညှိနှိုင်းရေးမှူးတူကိုအမေရိကန်အစိုးရကတာဝန်ပေးဖို့စတာတွေပါဝင်တယ်လို့ပြောဆိုသွားခဲ့ပါတယ်။ Grigory Mix ဟာအာနာသိန်းစစ်ကောင်စီအပေါ်တုံ့ပြန်မဲ့ဘာမာ at ကိုထောက်ခံအားပေးသူအမေရိကန်လွှတ်တော်အမတ်တူဖြစ်ပါတယ်။ဒီဆွေးနွေးပွဲကို Refugee International အဖွဲ့ကအာရှအာဖရိကနဲ့အရှေ့လယ်ပိုင်းဆိုင်ရာအကြီးအကဲ Dan Suvilan ကဦးဆောင်ကျင်းပခဲ့တာဖြစ်ပြီးအိန္ဒိယအခြေစိုက်ချင်းလူအခွင့်ရေးအဖွဲ့နဲ့ကရင်နီလူအခွင့်ရေးအဖွဲ့ KNHRG မြမရေးတကြွလှုပ်ရှားသူတွေလည်းပါဝင်တက်ရောက်ခဲ့ပါတယ်မြမနိုင်ငံမှာဖေဗရူလာ၁ရက်နေ့ကအာဏာသိမ်းခဲ့တဲ့စစ်တပ်အနေနဲ့တနင်္လာပိုင်းအတွင်းစစ်အုပ်ချုပ်ရေးကိုစန့်ကျင်တဲ့မြမပြည်သူတွေအပေါ်အပြင်းအထန်ချိန်မုံဖိနှိပ်ခဲ့ကြောင်းနဲ့မြမစစ်ကောင်စီကိုနိုင်ငံခြားဝင်ငွေမရအောင်အတူဝိုင်းဝန်းပိတ်ဆို့ရေးယူကြဖို့ HRW လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကတောက်ကြနေမှာတိုက်တွန်းလိုက်ပါတယ်အာဏာသိမ်းစစ်ကောင်စီရဲ့မတရားတဲ့အုပ်ချုပ်ရေးအတွက်အတောက်ပံ့ဖြစ်စေတဲ့ရေနံနဲ့သဘာဝဓာတ်ငွေထုတ်လုပ်ရောင်းချမှုတွေကိုအမေရိကန်၊ဥရောပသမဂ္ဂ၊ဗြိတိန်၊ဂျပန်စတဲ့နိုင်ငံတွေအပါအဝင်မြမအရေးအားပေးကူညီလိုတဲ့နိုင်ငံတွေစုပေါင်းပိတ်ဆို့အရေးယူမှုတွေလုပ်ဖို့ HRW ကတိုက်တွန်းထားပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြမစစ်တပ်ဟာလူတွေကိုအစုလိုက်အပြုံလိုက်တတ်တာ၊ညှဉ်းပန်းနှိပ်စက်တာ၊လိမ်မှုဆိုင်ရာအကြမ်းဖက်စော်ကားတာ၊မတရားဖမ်းဆီးတာတွေအပါအဝင်စာနာပြသူတွေ၊တရင်သမားတွေ၊ရှေ့နေတွေနဲ့ကျမ်းမာရေးဝန်ထမ်းတွေကိုဒီနေ့ညှဉ်းပန်းတာတွေစတာတွေဟာလူသားမဆန်တဲ့ရာဇဝတ်မှု crime against humanity မြောက်တယ်လို့ HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကသူတို့ရဲ့ကြေညာချက်မှာဖော်ပြထားပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 633 9နဲ့683ညပိုင်းထိုမီတာ49kilohertz 6.53 ညပထမနာရီဝက်မှာလိုင်းလက်မီတာ190 kilohertz 1505လို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့မနေ့ကင်ထိတ်တန့်ရောက်တဲ့တဲ့င်းလေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာရုရှားကတန်တမန်ရင်းဒီအတိုင်းမလုဆောင်ရင်ယူကရိန်းတဝိုက်မှာကြောက်မဲ့ဖွယ်နောက်ဆက်တွဲအကျိုးဆက်တွေကြုံရလိမ့်မယ်လို့အမေရိကန်ကသတိပေးလိုက်ပါတယ်ယူကရိန်းအရေးမှာရုရှားကစင်ရင်းနည်းနဲ့မဟုတ်ပဲအချားနီလနဲ့ဖြည့်ရှင်းတင်ပြီးဒီလိုမှမဟုတ်ရင်အားလုံးအတွက်ကြီးမားတဲ့တေးကျေပျက်စီးဆုံးရှုံးမှုနဲ့ဇက်သိမ်းရလိမ့်မယ်လို့အမေရိကန်စစ်တပ်ထိပ်တန်းအရာရှိကြီးတဦးကရုရှားကိုသတိပေးလိုက်ပါတယ်။တောက်ကြနေကပင်ဒဂွန်စစ်တမ်းချုပ်မှာကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့ဆာဇာဘဘာပူတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်စစ်တပ်ပူတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်ခ်မေလီကရုရှားနဲ့ပတ်သက်လို့ဒဲပဲသတိပေးပြောဆိုလိုက်ပါတယ်။ယူကရိန်းနဲ့ရုရှားကြားတင်းမာမှုအထုထိတ်ရောက်နေခြင်းမှာတောက်ကြနေကအမေရိကန်ရဲ့သတိပေးချက်အခုလိုထွက်ပေါ်လာတာပါရုရှားသမ္မတပူတင်ကပြင်သစ်သမ္မတမက်ခရွန်စီကိုဖုန်းခေါ်ပြီးအနောက်နိုင်ငံတွေဟာရုရှားရဲ့လုံခြုံရေးဆိုင်ရာစိုးရိမ်ချက်နဲ့ပတ်သက်ပြီးအလုံးအလောက်ထဲသွင်းစဉ်းစားခြင်းမရှိဘူးလို့ပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာယူကရိန်းနဲ့ဆက်မှာစစ်ရင်အားတွေတိုးချနေတဲ့အထက်သွေးပလင်းတွေနဲ့အခြားစိတ်ကိရိယာဖြစ်စည်းတွေကိုပါတိုးချက်ဖြစ်တင်းနေကြောင်းဒါစီရေးအရာပြင်ဆင်မှုထဲမှာအရေးပါတဲ့ဖော်ပြချက်တစ်ခုဖြစ်တယ်လို့အမိမဖော်လို့တဲ့အမေရိကန်အရာရှိ၃ဦးကရိုက်တာသတင်းဌာနကိုပြောဆိုပါတယ်အခုလိုသွေးနဲ့ဆေးပစ္စည်းတွေဖြစ်တင်းတာဟာထိခိုက်ဒဏ်ရာသူတွေကိုကူတာဖို့ဖြစ်ပြီးရုရှားအနေနဲ့ယူကရိန်းကိုဝင်ရောက်ကျူးကျော်မှာလားမကျူးကျော်ဘူးလားဆိုတာကိုဆုံးဖြတ်ဖို့ကိစ္စမှာခိုင်မာတဲ့လက္ခဏာဖော်ပြချက်တွေဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောဆိုခဲ့တာပါအခုလိုသွေးပလင်းတွေထပ်မံဖြည့်တင်းနေတဲ့အကြောင်းအမေရိကန်အမည်မဖော်လိုတဲ့အရာရှိတွေကထုတ်ပေါ်ပြောဆိုလိုက်တာဟာယူကရိန်းနဲ့ဆက်မှာစစ်ရင်အားတသိန်းလောက်ခြားထားတဲ့ရုရှားအနေနဲ့ယူကရိန်းကိုဝင်ရောက်ကျူးကျော်တိုက်ခိုက်နိုင်တယ်လို့အမေရိကန်ဘက်ကနောက်ထပ်သတိပေးချက်ဖြစ်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းရုရှားကယူကရိန်းကိုဝင်ရောက်ကျူးကျော်နိုင်တယ်လို့ခန့်မှန်းထားသလိုရုရှားဟာကြိုတင်အသိပေးခြင်းမရှိဘဲအချိန်တိုတိုအတွင်းမှာယူကရိန်းကိုဝင်ရောက်တိုက်ခိုက်နိုင်တယ်လို့အမေရိကန်နိုင်ငံသားဦးဝန်ကြီးဘလင်ကန်ကလည်းမှတ်ချက်ပေးပြောဆိုထားပါတယ်ခင်ဗျာရုရှားနိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးသူအရေအတွက်9သိန်းကျော်ရှိသွားပြီလို့ရုရှားအစိုးရစီးရင်တွေကိုကိုးကားပြီးရိုက်တာသတင်းဌာနကတောက်ကြနေမှာရေးပါတယ်ရုရှားအစိုးရရဲ့ကိုဗစ်တုတ်ပြန်ဆောင်ရွက်ရေးဌာနကတော့ကူးစက်ခံရသူပေါင်း17သန်းခွဲကျော်ရှိပြီးသေဆုံးသူ3သိန်း2000ကျော်ရှိတယ်လို့ဖော်ပြပါတယ်ဒီအရေအတွက်ဟာဥရောပမှာအများဆုံးဖြစ်ပါတယ်ဒါပေမဲ့ရုရှားစီးရင်ဌာနကတော့2020
AP ကနေ2021အောက်တိုဘာအထိတည်ဆုံးသူ 63,000 ကျော်ရှိတယ်လို့ပြောပါတယ်။ရုရှားမှာပြီးခဲ့တဲ့ဒီဇင်ဘာလတလထဲမှာတင်ကိုဗစ်ကြောင့်တည်ဆုံးသူ 9,400 ကျော်ရှိခဲ့ပါတယ်။အခုလိုအချိန်မှာပဲအမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာလုံးဆိုင်ရာကိုဗစ်တုံ့ပြန်ဆောင်ရွက်ရေးအစီအစဉ်တစ်ခုအနေနဲ့ကိုဗစ်ကာကွယ်ဆေးလှူဒါန်းမှုဟာနိုင်ငံပေါင်း112နိုင်ငံကိုကာကွယ်ဆေးအလုံးကြီးတန်း400ကျော်ပေးပို့လှူဒါန်းခဲ့ပြီလို့တောက်ကြနေ့မှာအမေရိကန်သမ္မတအိမ်ယူတော်ကတာဝန်ရှိသူတွေကထုတ်ပြန်ပါတယ်ဒီအရေးအတွက်ဟာကမ္ဘာပေါ်ကလှူဒါန်းတဲ့အခြားနိုင်ငံတွေတက်လေးစားများနေတယ်လို့ဖော်ပြထားပါတယ်ခင်ဗျာတိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်မဲအိုင်ခရိုင်နယ်စပ်လမ်းမှာမူရင်မောင်ကိုဂိုင်းနေတဲ့ထိုင်းနေကြောက်တော့တက်တွေကြားဇန်နဝါရီ29ရက်နေ့ကပြစ်ကတ်မှုဖြစ်ပွားခဲ့ပြီးစိတ်ကြွစေအရေးအတွက်လေးတန်းကျော်နဲ့လက်နဲ့တချို့ကိုထိုင်းနေကြောက်တက်ကသိမ်းဆီးနိုင်ခဲ့ပါတယ်ထိုင်းနေကြောက်တက်3239ခွန်ကနေဆက်တော်လမ်းမှာမတင်ငါဝယ်လူအုပ်စုရောက်လာတာကိုစစ်ဆေးဖို့ရက်တန့်ခိုင်းရကနှစ်ဖက်ကြားပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါဒီအခြေအနေနဲ့ပတ်သက်ပြီးအမှတ်3စစ်တေသဘူချုပ်နရစ်ထဝန်ဝန်သတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောပါတယ
်ဆက်ကြမှာကြားဝါနေတော့ဟောကတ်ကတ်ဆက်ဆက်ရဲဆက်ကြမှာကြားတန်း
အခုဖမ်းမိတဲ့စိတ်ကြွစီပြားတွေရဲ့ဒစိပုံစံအရဒီစိတ်ကြွစီတွေဟာဝါဒီသားမှာထုတ်လုပ်တာဖြစ်တယ်လို့ထိုင်းဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်။မူရစ်စီတွေနဲ့ပတ်သက်လို့အခုလိုဆွဆွဲပြောဆိုတိုင်းမှာမြန်မာဘက်ကဝါလူမျိုးစုလက်နက်ကိုင်တွေကတော့ထိုင်းဘက်ကအခြေမြင့်မရှိတဲ့ဆွဆွဲချက်တွေသာဖြစ်တယ်လို့ညင်းဆိုလို့ရှိပါတယ်ခင်ဗျာ
။
စနေနေ့မနေ့ခင်ထေတန်းရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကုစော်မိုးကြော်နဲ့အတူကျွန်တော်ညံဝင်းအောင်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့အခုအရင်ဆုံးသတင်းပေးပို့ချက်တွေကိုစက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတည်းကမှဒီမြန်မာနိုင်ငံပြိုလဲတော့မဲ့အန္တရာယ်ရှိနေပြီလို့ကုလသမဂ္ဂလူညုံရေးကောင်စီဥက္ကဋ္ဌကပြောကြားတဲ့အကြောင်းကိုအရင်တင်ပြပါမယ်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာပြိုလဲတော့မဲ့အန္တရာယ်ရှိနေတာကြောင့်မြန်မာနိုင်ငံမှာအပြစ်အခက်ချက်ချင်းရဆဲပြီးစစ်ကောင်စီကဖမ်းဆီးထားသူတွေအားလုံးကိုပြန်လွှတ်ပေးဖို့လုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌနော်ဝေနိုင်ငံရဲ့ဒီကုလဆိုင်ရာတာအမတ်ကြီးကသတိပေးပြောကြားလိုက်တာပါအပြည့်စုံကိုတော့ဒေါက်ခင်မျိုးသက်ကတင်ပြမှာပ
ါမြမအရေးနဲ့ပတ်သက်ပြီးတောက်ချာနေကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာကုလသမဂ္ဂလုံခြုံရေးကောင်စီကမြမအရေးတကယ်သိအစည်းအဝေးတစ်ခုကိုကျင်းပခဲ့ပါတယ်အစည်းအဝေးနဲ့ပတ်သက်ပြီးဗားတရင်မှထုတ်ပြန်တာမရှိသေးပေမဲ့အစည်းအဝေးမကျင်းပခင်မှာတော့မြန်မာနိုင်ငံကစစ်တပ်အာဏာသိမ်းတာတစ်နှစ်ပြည့်ကနေအချိန်တွေဟာတိတ်ဆိုးနေပြီးနိုင်ငံပြိုလဲတော့မယ့်အနေအထားရောက်နေတာအတွက်အထူးစိုးရင်ကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအလက်ကျဥက္ကဋ္ဌနော်ဝေနိုင်ငံရဲ့တမ်မတ်ကြီးမွန်နာဒူးကပြောကြားခဲ့ပါတယ်။ဒါအပြင်အပြစ်ခတ်တွေချက်ချင်းရပ်ဖို့ပါတောင်းဆိုလိုက်တာပါ
And we are of course deeply concerned and both with the political, the economic, the human rights and the humanitarian situation in that country and actually the risk of a collapse in Myanmar. And we strongly condemn
attacks by the military that they did.လူသားချင်းစာနာမှုဆိုင်ရာတွေမှာပါအခြေအနေတွေဟာတိတ်ကိုဆိုးဝါးနေပြီးနိုင်ငံပြိုလဲတော့မယ့်အနေအထားကိုရောက်နေတဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကအထူးစိုးရိမ်ပါတယ်စစ်တပ်ဟာကလေးငယ်တွေအပါအဝင်အရက်သားတွေပေါ်မှာတိုက်ခိုက်နေတာတွေအတွက်အပြင်းထန်ပြစ်ဒဏ်ရှုံချပါတယ်မြန်မာနိုင်ငံတွင်အပြစ်ခတ်တွေချက်ချင်းရပ်ပစ်ဖို့နဲ့ဖမ်းဆီးထားတဲ့အကြမ်းသားအလုံးကိုလွှတ်ပေးဖို့အတွက်တောင်းဆိုပါတယ်လို့ပြောသွားတာပါမြန်မာနိုင်ငံမှာကလေးငယ်တွေအပါအဝင်အရက်သားတွေအပေါ်မြန်မာအာဏာသိမ်းစစ်ကောင်စီတပ်တွေကအကြမ်းဖက်တိုက်ခိုက်တဲ့အပေါ်မှာအပြစ်တင်ရှုံချကြောင်းနဲ့အခြေအနေတွေကိုတည်ငြိမ်အောင်လုပ်ဖို့အတွက်မြန်မာစစ်တပ်ခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်မှာတာဝန်ရှိတယ်လို့လုံခြုံရေးကောင်စီအစည်းအဝေးမကျင်းပခင်သတင်းတောက်တွေကိုနော်ဝေတမ်မတ်ကြီးကပြောကြားခဲ့တာပါကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးခေါ်ယူဖို့အတွက်တောင်းဆိုခဲ့တဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့ဗြိတိန်ရဲ့ကုလသမဂ္ဂဆိုင်ရာဒုတိယတမ်မတ်ကြီးဂျိမ်းစ်ကာရူကီကလည်းမြန်မာစစ်တပ်ဟာနိုင်ငံတွင်းမှာကြောက်ရွံ့မှုရှိအောင်လုပ်ပြီးအာဏာကိုချုပ်ကန်ထားဖို့အတွက်ကြိုးစားနေတာဖြစ်ပြီးမြန်မာအရေးအတွက်ညှိနှိုင်းဆွေးနွေးမှုတွေနဲ့အပြေရှားသွားမယ်လို့ပြောကြားခဲ့ပါတယ်
။ Reign of terror, killing children, bombing villages, attacking schools. The only way forward is through engagement with the envoy, the UN special envoy and the ASEAN special envoy.This violence has to stop.
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ရှိပါပြီ
။
မြန်မာစစ်တပ်အနေနဲ့အာဏာကိုထိန်းချုပ်နိုင်ဖို့အကြမ်းဖက်တိုက်ခိုက်တဲ့နည်းနဲ့ကြိုးပမ်းနေပါတယ်။က
ကလေးတွေကိုတတ်တာ၊ရွာတွေကိုဘုံကျဲတာ၊ကျောင်းတွေကိုတိုက်ခိုက်တာ၊စတာတွေကိုကျူးလွန်ခဲ့ပါတယ်။မြမပြည်ကအကြမ်းဖက်မှုတွေကိုရပ်တန့်အောင်လုပ်ရပါမယ်။တခုတည်းသောနီလန်ကတော့ကုလသမဂ္ဂအထူးကိုယ်စားလှယ်အာဆီယံအထူးကိုယ်စားလှယ်တွေနဲ့တွဲဆုံညီနိုင်ဆောင်ရွက်ဖို့ပါပဲ
။အိုင်လန်နိုင်ငံဆိုင်ရာတမန်ကြီးဂျီရိုဒင်းဘိုင်နက်ဆန်ကတော့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့အချက်၅ချက်ပါသဘောတူညီချက်ကိုထောက်ခံတယ်လို့ပြောပါတယ်။ဒေသရင်းအရေးကိုဖြည့်ရှင်ရမှာအာဆီယံဟာအရေးပါတဲ့ကဏ္ဍကနေပါဝင်နေပြီးတာဝန်လည်းအပြည့်ရှိတယ်လို့ပြောပါတယ်
။ ASEAN has a responsibility. We want to see a coherence in ASEAN as ASEAN helps to resolve the situation in Myanmar.
ASEAN မှာတာဝန်ရှိပါတယ်။ ASEAN ဟာမြန်မာပြည်နာကိုဖြည့်ရှင်ရမှာအကူအညီပေးရမှာဖြစ်ပြီးဖြည့်ရှင်တဲ့အခါမှာလည်းညီညီညွတ်ညွတ်ဆောင်ရွက်ဖို့လိုပါတယ်လို့ပြောသွားတာပါ။လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေဟာကုလသမဂ္ဂအထူးအမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကတက်ဆိုင်သူအားလုံးနဲ့ဆက်သွယ်ဆွေးနွေးဖို့နဲ့အာဆီယံနဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်နှစ်ဦးစလုံးရဲ့လုပ်ငန်းတွေကိုထောက်ခံအားပေးကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံရဲ့လူရေ14သန်းထက်မနည်းဟာလူသားချင်းစာနာမှုအကူအညီတွေအရေးကြီးကြီးလိုအပ်နေပြီးအကူအညီပေးခွင့်ရရည်အတွက်လက်ရှိအချိန်မှာအထူးလိုအပ်နေတယ်လို့လည်းအာဆီယံအဆက်ကြဥက္ကဋ္ဌကတောင်းဆိုပါတယ်။ဒီကြပိတ်အစည်းအဝေးမှာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆွန်ကန်ကုလသမဂ္ဂအထူးအမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာလူသားချင်းစာနာမှုရေးရာလုပ်ငန်းများဆိုင်ရာကုလသမဂ္ဂယုံ UNOCHA ရဲ့ဒုတိယအကြီးအကဲတို့ကမြန်မာရေးကိုတင်ပြပြောဆိုကြတာဖြစ်ပါတယ
်။တော်ခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတစ်ခါလဲဒီကုလသမဂ္ဂနဲ့ဆိုင်တဲ့နောက်ထပ်သတင်းတစ်ပုဒ်ကိုထပ်ပြီးပြောပြခြင်းပါတယ်မြန်မာစစ်တပ်ကပြည်သူတွေအပေါ်မှာအကြမ်းဖက်တိုက်ခိုက်နေတာတွေကိုရပ်တန့်ဖို့နဲ့တိုင်းပြည်မှာအရက်ဖက်အုပ်ချုပ်ရေးပြန်လည်ဖော်ဆောင်ဖို့အတွက်မြန်မာစစ်တပ်ကိုနိုင်ငံတကာဖိအားတွေပို့ပြီးပေးကြဖို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးမစ်ချဲဘတ်လတ်ကတိုက်တွန်းလိုက်ပါတယ် VOA သတင်းတော်လီဇာရှိုင်းလိုင်းဂျနီဗာမြို့ကနေပေးပို့လာတဲ့သတင်းကိုတော့ကိုရန်နိုင်ပြောပြမှာဖြစ်ပါတယ်
မြန်မာစစ်ကောင်စီတပ်တွေကပြည်သူတွေပေါ်ကျူးလွန်ခဲ့တဲ့ကြီးမားကျယ်ပြန့်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းအဝိုင်းကတက်တက်ကြွကြွတုံ့ပြန်ဆောင်ရွက်ခြင်းမရှိခဲ့တာနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲမစ်ရှယ်ဘက်ချလက်ကစိတ်ပြတ်တုန်လှုပ်မိတယ်လို့ပြောလိုက်ပါတယ်အခုဆိုရင်မြန်မာနိုင်ငံမှာဒီမိုကရေစီနည်းရရွေးကောက်တင်မြောက်ထားတဲ့အရသာအစိုးရကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းခဲ့တာဟာတနည်းနည်းပါးရှိလာခဲ့ပြီးဖြစ်ပြီးတော့အဲ့ဒီအချိန်ကစပြီးမြန်မာစစ်ကောင်ဆောင်တွေဟာလူ့ခွင့်ရေးချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်ခဲ့ပြီးပြည်ထောင်ကနေလဲလွတ်ကင်းနေတော့ပဲဖြစ်တယ်လို့လူခွင့်ရေးကော်မရှင်နာမင်းကြီးမစ်ရှယ်ဘက်ချလက်ကပြောပါတယ်။အဲ့လိုစစ်တပ်ကကျူးလွန်နေတာတွေကိုတကဘာလုံးကပြစ်တင်ရှုတ်ချခဲ့ပေမဲ့ဒါကိုထိရောက်တဲ့အရေးယူဆောင်ရွက်မှုတွေတော့မရှိခဲ့ဘူးလို့သူမကပြောလိုက်ပါတယ်။ကုလလူခွင့်ရေးအကြီးအကဲဟာမကြသေးခင်ကပဲလူခွင့်ရေးကာကွယ်သူတွေတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံခဲ့ပြီးတော့အဲ့ဒီတွေ့ဆုံမှုအတွင်းသူတို့ကဖမ်းဆီးနှိပ်စက်ခံခဲ့ရတဲ့သတင်းတောက်တွေချင်းကြောက်ခံရတဲ့ဆက်ယုံလုံသမားတွေနဲ့မြန်မာနေဆက်မှုတွေကိုအရှိန်အဟုန်မြင့်လှုပ်ဆောင်ခံရတဲ့ရိုဟင်ဂျာတွေပါဝင်လူနည်းစုဘာသာဝင်တွေနဲ့တိုင်းသားတွေကြုံခဲ့ရတဲ့ကြောက်မက်ဖွယ်ရအဖြစ်ဆိုးတွေကိုတင်ပြခဲ့ကြတယ်လို့ကုလလူခွင့်ဆိုင်ရာအကြီးအကဲရဲ့ပြောခွင့်ရ Rupert Goble ကပြောပါတယ
် The brutal effort by security forces to crush dissent has led to the killing of at least 1500
people တရနေ့စစ်တပ်အာဏာသိမ်းရင်ကစပြီးမြန်မာစစ်တပ်ရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကနိုင်ငံရေးအတိုက်ခံတွေကိုရရက်ဆက်ဆက်အကြမ်းဖက်နှိမ်နင်းခဲ့ရကနေတိတ်ဆုံးတဲ့သူဦးရေဟာ 1,500 ကျော်သွားပြီဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီထဲမှာနိုင်ငံတော်ဝန်ဖြစ်နေတဲ့လက်နက်ကိုင်တိုက်ပွဲတွေနဲ့အကြမ်းဖက်မှုတွေအတွင်တိတ်ဆုံးခဲ့သူတွေမပါဝင်သေးပါဘူး
။ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာယုံ OHCHR အနေနဲ့မြန်မာနိုင်ငံမှာနေစဉ်ဖြစ်နေတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်ထားပြီးဒီထဲကအများစုဟာမြန်မာစစ်တပ်ရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကကျူးလွန်တာဖြစ်တယ်လို့သူကပြောပါတယ်။ရင်းကျန်သောဆန္ဒပြတဲ့သူ 11,800 ကျော်ဦးရေမဲ့ဖမ်းဆီးခံခဲ့ရပြီးတော့အဲ့ဒီက290ထက်မနည်းဟာဖမ်းဆီးခံထားစဉ်မှာတည်ဆုံးခဲ့ကြပြီးတော့အတော်များများကတော့မြန်မာနိုင်ငံခံခဲ့ရတာကြောင့်တည်ဆုံးတာဖြစ်နိုင်တယ်လို့သူကမှတ်ချက်ပေးပါတယ်မြန်မာစစ်တပ်နဲ့မြန်မာစစ်တပ်ဘက်ကအာဏာသိမ်းတဲ့အပေါ်မှာမြန်မာပြည်သူအကုန်လုံးနှိပါးကလက်မခံဘဲကန့်ကွက်ခဲ့ကြပြီးတော့မြန်မာစစ်တပ်ဟာလည်းသူ့ရဲ့အာဏာကိုခိုင်မာအားကောင်းအောင်မလုပ်နိုင်ခဲ့ဘူးလို့မစ္စတာဂိုဘယ်ကပြောပါတယ်
For the first time, the country's many ethnic groups have come together in solidarity and begun to articulate a very different.
ပထမဆုံးအကြိမ်အနေနဲ့တိုင်းပြည်တွင်းမှာရှိတဲ့တိုင်းရင်းသားအဖွဲ့အများအပြားဟာအားလုံးစုစုစည်းစည်းနဲ့တပေါင်းတစည်းရဲ့ဖြစ်လာခဲ့ပြီးတော့တိုင်းပြည်ရဲ့အနာဂတ်အတွက်လုံးဝကိုမတူညီတဲ့ပို့ပြီးတော့အားလုံးပါဝင်ပြီးဒီမိုကရေစီပုံစံနဲ့အမြင်တွေကိုစတင်ပြီးတော့ရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုလာနေကြပါတယ်။ဒါကတိတ်ကိုအရေးကြီးပါတယ်။ဘ Bajang le so ro atait tong ga ro ma du kwe pya de a phwe re cha ma kwe le mu re ga le ji ji ma ma shi ga da phit ba de
sit da bak ga ye ye sat sat chu lon ga de lo yat de go lu nge myu sat de a ni ne di tai ngong khan ni ma ma hpu so ra go sit da khong song ni a ni ne twe la ya ma phit de lo ko bwe ga phyo ba de မြမပြည်သူတွေဟာသူတို့ရဲ့အခြေခံအခွင့်အရေးအတွက်တိုက်ပွဲဝင်တဲ့နေရာမှာတကယ်ကိုဘာနဲ့မှမတူတဲ့တပ်တီတွေနဲ့ခန္ဓာရည်ရှိမှုတွေကိုပြသခဲ့ကြတယ်လို့လည်းလူခွင့်ရေးကော်မရှင်နာမင်းကြီးမီရှဲလ်ဘက်စလက်ကပြောပါတယ်။ဒါကြောင့်နိုင်ငံသားအတိုင်းဝိုင်းနေတဲ့ဒီပြဿနာကိုအဆုံးသတ်ဖို့အတွက်ခိုင်မာတဲ့လှုပ်ဆောင်ချက်တွေကနေတဆင့်မြမပြည်သူတွေကိုထောက်ခံအားပေးသွားမယ်ဆိုတဲ့တန်ဋိဌာန်ခိုင်မာမှုကိုအခုခါမှာပြသသွားမှာဖြစ်တယ်လို့လည်းသူကပြောကြားလိုက်ပါတယ်ခင်ဗျာ
။ကိုရင်နိုင်တင်ပြခဲ့တာပါခင်ဗျာ။မြန်မာနိုင်ငံမှာဒီအာဏာသိမ်းစစ်တပ်နဲ့ပူးပေါင်းပြီးတော့စီးပွားရေးလုပ်တဲ့နိုင်ငံတကာကုမ္ပဏီတွေအနေနဲ့အခက်အခဲအကြက်တဲတွေကြုံလာရပွဲရှိတယ်လို့စီးပွားရေးပညာရှင်တချို့နဲ့မြန်မာအရေးလှုပ်ရှားသူတချို့ကသုံးသပ်ပါတယ်မြန်မာနိုင်ငံအတွင်းမှာစီးပွားရေးလုပ်တဲ့အခါမှာကြုံတွေ့လာရမယ့်အန္တရာယ်နဲ့ပတ်သက်လို့အမေရိကန်အစိုးရကဗိုလ်တူးနေမှာသတိပေးချက်ထုတ်ပြန်လိုက်ပြီးတဲ့နောက်အဲ့ဒီလိုပြောဆိုလိုက်ကြတာပါဒီအကြောင်းနဲ့ပတ်သက်ပြီးဆက်ပြီးတော့တင်ပြခြင်းပါတယ်ဗျာမြန်မာနိုင်ငံတွင်စီးပွားရေးလုပ်ကံရမှာအထူးသဖြင့်စစ်ကောင်းဆောင်တွေဒါမှမဟုတ်စစ်တပ်အတိုင်းဝိုင်းနဲ့ပူးပေါင်းပတ်သက်ဆက်နွယ်ပြီးစီးပွားရေးလုပ်ကံနေသူတွေအတွက်ကြုံတွေ့ရမယ့်အန္တရာယ်ပိုများလာနေကြောင်းအမေရိကန်ဗန္ဓာယီဝန်ကြီးဌာနကဇန်နဝါရီ26ရက်နေ့စွဲနဲ့ထုတ်ပြန်တဲ့စီးပွားရေးအကြံပြုချက်မှာဖော်ပြထားပါပါဒီထုတ်ပြန်ချက်ဟာ2021ခုဒီဇင်ဘာလ29ရက်နေ့ကသမ္မတဂျိုးဘိုက်ဒန်လက်မှတ်ရေးထိုးအတည်ပြုခဲ့တဲ့ NDAA အမေရိကန်ကာကွယ်ရေးအသုံးစရဥပဒေကိုဖြည့်ဆွတ်အကောင့်ထဲပေါ်တဲ့ခြေလှမ်းဖြစ်တယ်လို့ဝါရှင်တန် DC အခြေစိုက်စီးပွားရေးပညာရှင်ဦးစိန်ထေကမြင်ပါလေ
။ဗမာနိုင်ငံမှာစစ်အာဏာသိမ်းကောင်စီဟာလူအခွင့်အရေးချုပ်ဖောက်ပြီးသူတွေကိုတပ်ဖြတ်နေတယ်။သူတို့မှာဝင်ငွေရပောက်ရလန်းဖြစ်တဲ့ဟာတွေအမေရိကန်နိုင်ငံကအပိတ်မဲ့ဆိုမဲ့ဆန့်ကျင်ဖို့နော်စီးပွားရေးပိတ်ဆို့မှုတွေလုပ်မယ်ဆိုတဲ့ရည်ရွယ်ချက်ပါ။အဓိကကတော့ဗာလဲဆိုရင် NDAA ဆိုတဲ့သူတို့အမေရိကန်နိုင်ငံရဲ့National Defense Authorization S ဆိုတဲ့ဥပဒေထဲမှာဗမာနိုင်ငံဒီမိုကရေစီထွန်းကားရေးအချက်တွေမှာမူတည်ပြီးတော့အကောင့်တွေပေါ်တဲ့နေရာမှာအဖွဲ့အစည်းတွေ6ခုကတပ်ပိုင်းနဲ့တည်းဗမာနိုင်ငံအရေးမှာပြည်သူတွေကိုကူညီဖို့အတွက်အရေးယူဆောင်ရွက်မဲ့အစီအစဉ်တွေကိုဒါကိုဆက်လက်ပြီးအကောင့်တွေပေါ်တဲ့ဥပဒေပ
ါ NDA ဥပဒေထဲမှာတော့ NUG ကြားကာလအမျိုးသားအစိုးရကိုတရားဝင်အသိအမှတ်ပြုထောက်ခံရေးမြန်မာစစ်တပ်ကိုတန်ခတ်ရေးယူဖို့အရသာအစိုးရအုပ်ချုပ်မှုအောက်မှာဒီမိုကရေစီပြန်လည်ဖော်ဆောင်ရေးစစ်တပ်ကချိုးဖောက်တဲ့ရာဇဝတ်မှုတွေကိုအရေးယူသွားနိုင်ရေးစတဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့မဟာဗျူဟာတွေကိုဖော်ဆောင်မှုထည့်သွင်းထားတာပါ။ဒါအပြင်သမ္မတဂျိုးဘိုက်ဒန်က NDAA ကိုဒီဇင်ဘာလကအတည်ပြုပြဋ္ဌာန်းခဲ့တာကြောင့်သူ့အစိုးရအဖွဲ့အစည်းနဲ့ရပ်ပေါင်း60အတွင်းဘယ်အတိုင်းအတာတိဆောင်ရွက်နေတယ်လဲဆိုတာကိုအထက်နဲ့အောက်လွှတ်တော်နှစ်ရဲစလုံးမှာတင်ပြအစီရင်ခံရမယ်ဆိုတဲ့သတ်မှတ်ချက်ကြောင့်လဲဗဏ္ဍာရေးဌာနရဲ့သတိပေးချက်အခုလိုထွက်ပေါ်လာတာဖြစ်ပါတယ်။ဗဏ္ဍာရေးဌာနရဲ့ဒီထုတ်ပြန်ချက်ဟာစစ်တပ်နဲ့ရောသူတို့အပေါင်းအပါတွေနဲ့ပါစီးပွားရေးလက်တွဲလုပ်နေတဲ့ကုမ္ပဏီတွေအတွက်အခက်အခဲဖြစ်လာလိမ့်မယ်လို့အိန္ဒိယနာပြည်နယ်ကမြန်မာရေးလှုပ်ရှားသူဒေါက်တာရိုဒင်းငါကသုံးသပ်ပါတယ
်ထုတ်ပြန်ပြညာချက်ကိုကြည့်ချင်တာဖြစ်ရင်သူ့နိုင်ငံသားတွေနဲ့တခြားတိုင်းပြည်တွေကစီးပွားရေးကုမ္ပဏီတွေကိုစစ်အာဏာရှင်တွေနဲ့မပူးပေါင်းဖို့မဆောင်ရွက်ဖို့သတိပေးတားမြစ်တဲ့အချက်ဖြစ်ပါတယ်အာဒီဟာကိုချိုးဖောက်ပြီးတော့မလိုက်နာပဲသွားရင်ဆိုရင်ကတော့ဒီနောက်ဆက်တွဲပြဿနာတွေဒီအရေးယူမှုတွေရှိလာနိုင်တယ်လို့ကျွန်တော်ယူဆပါတယ
်မြန်မာနိုင်ငံရဲ့နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကြောင်းမြတ်နဲ့တန်ဖိုးကြီးဓာတ်တတုတူဖော်ရေးလုပ်ငန်းတွေအင်ချာမြင်နဲ့ဆောက်လုပ်ရေးလုပ်ငန်းတွေအပါအဝင်စစ်လက်နက်ပစ္စည်းနဲ့ဆက်ဆက်လုပ်ငန်းတွေမှာပူးပေါင်းလုပ်ကိုင်မယ်ဆိုရင်အဲ့ဒီကုမ္ပဏီတွေဟာအကြီးမားဆုံးစီးပွားရေးအန္တရာယ်တွေနဲ့ရင်ဆိုင်ရနိုင်တယ်လို့အမေရိကန်ဗန္ဓာယီဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါဟာစစ်ကောင်စီလက်ထဲဝင်ငွေစည်းစိမ်မှုကိုအဓိကတားမြစ်လိုက်တာဖြစ်တယ်လို့စီးပွားရေးပညာရှင်ဦးစိန်ထေကရှင်းပြပါတယ
်။အသေးစိတ်နည်းနည်းထပ်ပြောရရင်နိုင်ငံပိုင်စီးပွားရေးလုပ်ငန်းများကိုပိတ်တယ်ဆိုတဲ့အခါမှာ investment တွေမဟုတ်ပါဘူး။စစ်ကောင်စီကိုအသက်ရှင်စေမဲ့ဝင်ငွေစည်းစိမ်မှုအားလုံးကိုပိတ်ဆို့တာတွေလုပ်မယ်။ဒီကြောင်သူတို့နဲ့လုံမလုံနဲ့သူတို့နဲ့လုံတော့မင်းတို့ငါတို့အရေးယူမယ်။နော် MOG ဒါမကတော့အခုဟာပိတ်လုပ်ငန်းဆက်တွေ့ရေး MBD ဓာရီပါပါဒါကြောင့်မလို့အရင်ချတဲ့ဥပဒေတွေကိုပြင်းထန်တဲ့ဟာတွေချလာတယ်နောက်တကထိုင်းနိုင်ငံတို့တရုတ်နိုင်ငံတို့ဟောင်ကောင်တို့မှာနေဆက်ဖြတ်ကျော်ကြောင်းမြက်ကြောင်းစင်းတွေကိုကျွန်တော်တို့ကထုတ်လုပ်တာရှိတယ် reproduction ပေါ့နော်အဲ့ဒီမှာ made in thailand လို့ made in china တော့လုတ်ခွင့်မရှိဘူးဒါမျိုးနဲ့သူ့အမေရိကန်နိုင်ငံနဲ့ဝန်လာရင်ဒါတွေလည်းပဲပိတ်ဆို့မယ်နော်တားဆီးမယ်ဒါကပုံသွေးမှုထဏာသွားမှာပေါ့
ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ခြင်းအားစပြီးစစ်ကောင်းဆောင်တွေနဲ့သူတို့ရဲ့စီးပွားရေးတွေကိုတစ်ဆင့်ပြီးတစ်ဆင့်အမေရိကန်ကပိတ်ဆို့တန်ခတ်လာခဲ့တာဖြစ်ပါတယ်။ဒီလိုတန်ခတ်မှုတွေကတာမန်ပြည်သူလူထုကိုရောရိုက်ခတ်လာမှာလားဆိုတာစိုးရိမ်မှုတွေရှိကြပါတယ်။ဒါနဲ့ပတ်သက်ပြီးဒေါက်တာရူဒင်းဟာကအခုလိုမြင်ပါတယ်
။အမေရိကန်ရဲ့ policy ကိုကျွန်တော်ကြည့်တဲ့အခါမှာပိုချုပ်တွေနဲ့တိုက်ရိုက်ဆိုင်နဲ့နောက်ဒါမှမဟုတ်ခရိုနီတွေနဲ့တက်ဆိုင်တဲ့ company တွေကိုပဲ targeted ဒီချစ်မှတ်ထားပြီးတော့ပေါ့လေပိတ်ဆို့နေတာဖြစ်တယ်။ဒီသူလူထုကိုတော့ဘယ်လိုမှထိခိုက်နိုင်မယ်မထင်ဘူး။အဓိကတော့စစ်ကောင်စီကိုပဲထိခိုက်နစ်နာစေမယ်လို့ကျွန်တော်တော့လုံးဝယုံကြည်ပါတယ
်။မြန်မာစစ်တပ်နဲ့သူတို့အတိုင်းအဝိုင်းရဲ့စီးပွားရေးလုပ်ငန်းတွေနဲ့ချိတ်ဆက်လုပ်ကိုင်မဲ့နိုင်ငံတကာစီးပွားရေးကုမ္ပဏီတွေအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေအနေနဲ့လည်းအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးတန်ခတ်မှုအပါအဝင်ငွေကြေးခွာချမှုတိုက်ဖျက်ရေးဥပဒေနဲ့ရောအခြားဥပဒေတွေနဲ့ပါအရေးယူခံရနိုင်ကြောင်းအမေရိကန်မန္တလေးဝန်ကြီးဌာနရဲ့ဇန်နဝါရီ26ရက်နေ့ထုတ်ပြန်ချက်မှာတည်ပြပေးထားပါတယ်ခင်ဗျာပြည်ဝရဲ့အစနေနေ့မနေ့ခင်းအစီအစဉ်လေးကိုသွားရှင်တွေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ပြကြပါတယ်ကိုဗစ်ကာယောဂါကြောင့်ကမ္ဘာသလားအလို့ကန်ထိခိုက်ဆုံးရှုံးမှုတွေကနေပြန်လဲနလန်ထူနိုင်မဲ့အလားအလာဟာဆက်လက်အားနည်းနေလေဦးမယ်လို့အလို့သမားအဖွဲ့ချုပ် ILO ကခန့်မှန်းပါတယ်ဆင်းရဲတဲ့နိုင်ငံတွေနဲ့ချမ်းသာတဲ့နိုင်ငံတွေကြားမှာမညီမျှမှုတွေအားလည်းဆက်ပြီးတော့ဆိုးရွားစွာရှိနေလေဦးမယ်လို့ ILO ရဲ့အစိုးရခန်းစားအဓိကဖော်ပြပါတယ်လီဇာရှလိုင်းဂျနီဗာမြို့ကနေပေးပို့တဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြပေးပါအောင်ဗျာ
ကာယောဂါကြောင့်အလုတ်ကံရရှိရေးထိခိုက်မှုတွေကြုံခဲ့ရတာတွေကနေပြန်လည်နလန်ထူနိုင်မဲ့အခြေအနေတွေဟာအစောပိုင်းခံမှန်းချက်တဲ့နေကွေးနေကြောင်းအိုင်အယ်လိုစီးပွားရေးပညာရှင်တွေကပြောပါတယ်ဒီနှစ်တစ်မှာကမ္ဘာတစ်လွှာအလုတ်လုံနိုင်မဲ့အချိန်ဟာကာယောဂါမတိုင်ခင်2019ခုနှစ်နောက်ဆုံး3လပတ်ကထက်1.8%ခန့်လုံးလျော့နေမယ်လို့ခန့်မှန်းထားတာပါအချိန်ပြည့်အလုတ်ကင်ပေါင်း52တန်ညီမြတဲ့ဆုံးရှုံးမှုဟာပြီးခဲ့တဲ့နှစ်တည်းကမ္ဘာအလုတ်ကင်ဈေးကွက်အပေါ်ခန့်မှန်းချက်တဲ့နှစ်ဆပိုများနေတာကြောင့်ကာယောဂါကာလမတိုင်ခင်ထက်တိတိတသာပိုများနေတယ်လို့လည်း ILO အတွေ့အကြုံဂိုင်းရိုက်တာကပြောပါတယ်
Put in percentage terms we expect the 2022
ခုနှစ်မှာကမ္ဘာတစ်လွှာအလုတ်လက်မဲ့200တန်ရှိမယ်လို့ကျွန်တော်တို့ခန့်မှန်းထားပါတယ်ဒါဟာ2019ကာယောဂါမတိုင်ခင်ကထက်တန်း20ပိုပြီးများပါတယ်။ရာဂိုင်နှုန်းနဲ့တွက်ကြည့်မယ်ဆိုရင်တော့2022ခုနှစ်မှာအလုတ်လက်မဲ့နှုန်းဟာ 5.9 ရာဂိုင်နှုန်းရှိမယ်လို့ခန့်မှန်းပါတယ်
။ပြန်လည်နလန်ထူနိုင်မဲ့အခြေအနေတွေဟာဒေသအလိုက်အကြီးအကျယ်ကွာခြားနေတာကိုလည်းလေ့လာတွေ့ရှိရပါတယ်။ဥရောပနဲ့အနောက်အမေရိကဒေသတွေမှာအလုတ်ကန်ရရှိရေးအားရစရာအလားအလာပဲရှိပေမဲ့အရှေ့တောင်အရှတောင်အမေရိကနဲ့ကရီဘီယံဒေသတွေမှာတော့အဆိုးဆုံးအခြေအနေတွေကြုံတွေ့နေရပါတယ်။ဆင်းရဲတဲ့နိုင်ငံတွေနဲ့ချမ်းသာတဲ့နိုင်ငံတွေဟာကာယောဂါကနေပြန်လည်နလန်ထူလာမဲ့အလားအလာကောင်းတွေရှိနေတယ်လို့လည်း ILO အကြီးအကဲရိုက်တာကပြောပါတယ်။အလုတ်ကန်ရရှိရေးအလားအလာတွေဟာဝင်ငွေနဲ့ဖွံ့ဖြိုးမှုအတိုင်းအတာပေါ်မူတည်ပြီးနိုင်ငံတွေကြားကြီးမားတဲ့ကွာဟချက်တွေရှိနေတယ်လို့လည်းပြောပါတယ်။
Many low and middle income economies are struggling to get back
to pre-pandemic levels. အလဲအလဲနိုင်ငံတော်များများမှာအလုတ်ကန်ရရှိရေးနဲ့အရေးသွေးမီရဲ့အလုတ်ကန်အတွက်ရုန်းကန်နေကြရပါတယ်။ကာကွယ်ဆေးအလုံလောက်မရတာကြောင့်ဗန်နာရေးအကန့်အသတ်တွေနဲ့ကျန်းမာရေးဆောင်ရှားမှုစနစ်တွေမှာအခက်အခဲတွေကြုံနေရသလိုအစိုးရတွေအနေနဲ့စီးပွားရေးကြားကန်တဲ့အစီအစဉ်တွေနဲ့အလုတ်ကန်ရရှိရေးကြိုးပမ်းနေရပါတယ်။
လုပ်ငန်းခွင်မှာကာကွယ်ဆေးမဖြစ်မနေထိုးသင့်မထိုးသင့်ဆိုတဲ့အပေါ်မှာတော့ ILO အနေနဲ့ယက်တီချက်မူဝါဒမရှိကြောင်းလည်းပြောပါတယ်။ COVID ကာကွယ်ဆေးရရှိမှုမညီမျှမှုတွေဟာလုပ်ငန်းခွင်တွေမှာရင်ဆိုင်နေရတဲ့အခြေခံပြဿနာတွေအဖြစ်တွေးရှိရကြောင်းနဲ့လုပ်ငန်းခွင်မှာအနေဆုံးအဆင့်ကျန်းမာရေးနဲ့ဘေးကင်းလုံခြုံမှုရှိဖို့လိုအပ်ကြောင်းလည်းထောက်ပြခဲ့ပါတယ်ခင်ဗျာ
။ကိုကမောင်ဆိုမင်းပြောပြသွားတာပါခင်ဗျာ။မကြာခင်မှာတော့ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီသိပ္ပံနဲ့နီးပညာသုတဆုံနဲ့အမေရိကန်တခွင်နဲ့အမျိုးသမီးကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bemis app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Bemis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်မင်္ဂလာနံနက်ခင်းဖြစ်ပါစေဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ကစနေနေ့မနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိတင်ဆက်ပေးနေတဲ့ line no meter 3249အပြင် VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဒီသုဒ္ဓဆုံလင်းအမေရိကန်တခွင်သိပ္ပံနဲ့ဤပညာကဏ္ဍတွေမတိုင်ခင်မှာအမျိုးသမီးကဏ္ဍကိုအရင်ဦးဆုံးတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒီဘိက္ခုနီသာသနာပြန်လည်ထွန်းကားရေးကြိုးပမ်းသူများအပိုင်းနှစ်ကိုတင်ပြမှာပါဘိက္ခုနီသာသနာထွန်းကားရေးဆောင်ရွက်နေသူတွေအကြောင်းကိုအပိုင်းလိုက်ခွဲပြီးတော့မက်ခင်ဖြူတွေးကတင်ပြထားတာမှာဒီတစ်ပတ်ဒုတိယပိုင်းမှာတော့အမျိုးသမီးယဟန်ဘိက္ခုနီတွေရင်ဆိုင်ရတဲ့စိန်ခေါ်မှုအပြင်ဘိက္ခုနီသာသနာနဲ့ပတ်သက်လို့မတူညီတဲ့တုံ့ပြန်မှုတွေကိုဒီတစ်ပတ်မှာနားဆင်ရမှာဖြစ်ပါတယ်ဗျာ
ဗောဓသာသနာထွန်းကားတဲ့နိုင်ငံတွေမှာအမျိုးသားတွေယဟန်ခံဖို့လွယ်ပေမဲ့အမျိုးသမီးတယောက်ယဟန်ခံဖို့ကတော့လူငယ်တဲ့အနည်း20လောက်အထိမဖြစ်နိုင်ခဲ့ပါဘူး။ဒါပေမဲ့လက်ရှိမှာတော့ဒေကုနီသာသနာကိုတရားဝင်အသိမဲ့ပြုလက်မခံသေးတဲ့ထိုင်းလူနိုင်ငံမျိုးမှာတော့ဒေကုနီယဟန်300နီးပါးရှိလာနေပါပြီ။ဒေကုနီသာသနာနဲ့ပတ်သက်လို့ထိုင်းနိုင်ငံရဲ့ကြားမှာဘယ်လိုနားလည်လက်ခံထားကြပါလဲ။ထိုင်းနိုင်ငံသာသနာအုပ်ဆောင်အဖွဲ့ဝင်ဆရာတော်တမ္မကိတ်တိမေဒီကအခုလိုမိန့်ပါတယ်။
การจะบวชเป็นภิกษุณีนั้นต้องให้ภิกษุณีบวชให้ก่อน
ภิกขุณียะหันขันโมภิกขุณีอไตวันก็ลักขันมายะบาระชื่อจองหญ่นจาปยาตะไปနိုင်เนี่ยภิกขุณีเสียတော့ရှိရပါမယ်အဲ့ဒီလိုမရှိပဲภิกขุณียะหันขันလို့မရပါဘူးပြัตနာရှိပါတယ်ဒါကြောင့်အမျိုးသမီးတချို့ကပြီပကိုတွားပြီးยะหันขันလာတယ်လို့ပြောကြပါတယ်ဒါပေမဲ့ဘယ်မှာခံကြတာလဲသူတို့ยะหันขันတယ်ဆိုတာကလူသိရှင်ကြပေါ်ပေါ်ထင်ထင်လောက်ကြတာမဟုတ်ပါဘူးဒါကြောင့်သူတို့ဘိက္ခုနီယဟန်ဝတ်တယ်ဆိုတာကိုဘလို့မှလက်မခံနိုင်ပါဘူ
းဘိက္ခုနီယဟန်ဓမ္မန္တနာကတော့ထိုင်းနိုင်ငံရိစားမှာဘိက္ခုနီသာသနာနဲ့ပတ်သက်လို့လွဲမှားကောက်ယူတာတွေရှိနေတယ်လို့ထောက်ပြပါတယ
် In the beginning when there were no fully ordained nuns
ဘိုးရင်စားဘိက္ခုနီဆိုတာမရှိသေးခင်မှာအမျိုးသားယဟန်တွေကပဲအမျိုးသမီးတွေကိုတင်ဝင်ပစင်းတက်ပြီးဘုရားကညွှန်ကြားခဲ့ပါတယ်။အဲ့ဒီအစင်လာဟာနောက်ပိုင်းမှလည်းမပြောင်းခဲ့ပါဘူး။ဒါပေမဲ့ထိုင်းတန်ဃာတွေကတော့အမျိုးသမီးတွေဘိက္ခုနီယဟန်ဝတ်မယ်ဆိုရင်ဘိက္ခုနီအတိုင်းဝိုင်းကအရင်လက်ခံပြီးမှဘိက္ခုယဟန်တွေကတင်ဝင်ယဟန်ခံပေးရတယ်လို့လက်ခံထားကြပါတယ်။ဒါကမှားရင်းယုံကြည်နေတာပါ
။ဝါစီရင်လိုက်ဝါကြီးသူကိုနေရာပေးရတဲ့ဘုရားဘာသာဝင်တွေရဲ့အစင်လာရအထူးသဖြင့်ဘာသာရေးအဖွဲ့အစည်းတွေမှာအမျိုးသားတွေကိုအမျိုးသမီးတွေနဲ့တန်းတူလက်ခံဆက်ဆံဖို့ကအငင်းပွားစရာဖြစ်နေတော့မယ်လို့ဗုဒ္ဓဘာသာကိုအထူးပြုလေ့လာနေကြတဲ့ပညာရှင်တချို့ကပြောပါရယ်အမျိုးသားတန်ကအများစုကဒိက္ခုနီတွေကိုလက်မခံလို့လားတွေ့ရတယ်လို့ဟာဗတ်တက္ကသိုလ်ဘာသာရေးလေ့လာမှုဌာနကဗုဒ္ဓဘာသာအထူးပြုပါမောက်ခဂျဲနယ်ချက်ဆိုကပြောပါရယ
် Most of the monastic orders in the Buddhist world are kind of conservative.Not all of them.
ဘုရားဘာသာဝင်တွေမှာတန်ဃာအများစုကရှေးဥစံတဲ့သဘောမျိုးတွေ့ရပါတယ်။တန်ဃာအားလုံးလို့ပြောတာတော့မဟုတ်ပါဘူး။ဒါကိုအခိုင်အမာနားလည်လက်ခံတဲ့အင်မတန်တော်တဲ့တန်ဃာတို့တွေအများကြီးရှိပါတယ်။ဒါပေမဲ့သူတို့ကိုယ်တိုင်လည်းဒါကိုစပြီးတော့ပြောတာလောက်တာမတွေ့ရပါဘူး။ဘိက္ခုနီယဟန်မျိုးဆက်တစ်ပေါ်လာမှာကအလေးမထားကြည့်ကြပါဘူး။
ဘိက္ခုနီသာသနာပြန်လည်ထွန်းကားလာဖို့အတွက်အမျိုးသမီးတွေကိုဘိက္ခုနီသာသနာပြုခွင့်အခွင့်အမ်းတွေပြန်လည်တိဆောက်ပေးတာမျိုးတန်ဃာအများစုကစိတ်မဝင်စားကြဘူးလို့ပေါမောက်ခချက်စုကပြောပါတယ်။တက္ကရာကမတွေရဲ့စိတ်မှာလည်းအမျိုးသားယဟန်ဘိက္ခုတွေကအမျိုးသမီးဘိက္ခုနီတွေအထက်ပို့ပြီးတော့တော်တက်သူချန့်ခိုင်သူတွေဖြစ်တယ်လို့ယူဆလေးရှိတာကိုတွေ့ရတဲ့အကြောင်းလေးလိလာသုံးသပ်သူတွေကပြောပါတယ်။ Los Angeles မြို့ကဓမ္မဝိဟာရဗုဒ္ဓဘာသာဘုန်းကြီးကြီးကိုတည်ဆောင်ခဲ့သူကျောင်းနိုင်ဆရာတော်ဝေဘုံနာပြည်အနန္ဒာကလည်းအခုလိုမိန့်ပါတယ
် You know when we are living in America our Asian devotees Thai Sri Lankan
ဒီအမေရိကမှာဆရာတော်တို့တရင်တုံးနေတာဒီမှာရှိတဲ့ဘာသာຫນွေဘွားတွေအထူးသဖြင့် Thai နဲ့ Sri Lanka လို့ထေရဝါဒနိုင်ငံတွေကတရားဓမ္မတွေကကောင်းကောင်းဂရုစိုက်ကြတယ်စွန်းသင်္ကန်းနဲ့တခြားလူဝတ်တာတွေဖြည့်ဆည်းပေးကြပါတယ်ဒါပေမဲ့စိတ်မကောင်းစရာကဘိက္ခုနီတွေကိုတော့အဲ့လိုတပြေးညီလုံမပေးကြဘူး
our society not yet supporting the bhikkhuni, that is very sad thing. We have
ရှားရလူလူမှုအတိုင်းဝိုင်းဟာဘိက္ခုနီတွေကိုအလေးထားကူညီထောက်ပံ့တာတိတ်မရှိပါဘူးဒါကအင်မတန်စိတ်မကောင်းစရာဖြစ်ပါတယ်သူတို့ကိုကူညီပံ့ပိုးတာတွေစလုပ်ပေးဖို့လိုပါတယ်တကယ်တော့ဘိက္ခုနီတွေဟာဒီကနေ့ခေတ်ကဘာကြီးအတွက်အလွန်အရေးပါပါတယ်
ဆရာတော်ပိယနန္ဒဟာသူ့ရဲ့ကျောင်းမှာဘိက္ခုနီအပါ40လောက်ကိုတိမ်ဝင်ရဟန်းပြုပေးခဲ့တဲ့သူပါဒီဘိက္ခုနီအားလုံးဟာဘိက္ခုရဟန်းတွေလို့မဟုတ်ပဲသူတို့ဘာသာရည်တည်ကြရပြီးတချို့ဘိက္ခုနီတွေဆိုရင်ကျောင်းသင်ခန်းမရှိလို့တောဆန်အနီးနေရာတွေမှာသတင်းသုံးကြရတဲ့သူတွေတောင်ရှိတယ်လို့ဆရာတော်ကမိန့်ပါတယ
် It is not easy for them very far
သူတို့မလွယ်ကူပါဘူးလူသူအလံဝေးတဲ့တောဆန်နေရာတွေမှာရေမီပြည့်ပြည့်စုံစုံမရှိပဲသတင်းသုံးကြရပါတယ်သာသနာ့ကိုမျက်နှာလွန်းလို့တရားကျင့်ကြံအားထုတ်ခြင်းကြလွန်းလို့သာသူတို့အခုလိုမျိုးခက်ခက်ခဲခဲရပ်တည်နေကြတာပ
ါဒီလိုခက်ခဲတွေရှိပေမဲ့သူရဟန်းချက်သေးခဲ့တဲ့ဘိက္ခုနီအများစုကတော့ဘိက္ခုနီဘဝနဲ့တရားအားထုတ်နေကြဆဲဖြစ်ပြီးသာသနာ့ပြည့်ပွားရေးအတွက်နိလန်မျိုးစုံနဲ့ပါဝင်ဆောင်ရွက်နေကြတယ်လို့ဆရာတော်ကမိန့်ပါတယ်
some of them are writing some of them
သူကတရားထိုင်တရားမှတ်ပြီးရှင်ပြီးတော့သင်ကြားပေးကြတယ်တချို့ကကိုယ်တိုင်တရားကျင့်ကြံရင်လူမှုအတိုင်းဝိုင်းထဲမှာဖျားကြောင်းကံတွေမှာအများကျိုးဆောင်ရွက်တာစိတ်ပိုင်းဆိုင်ရာဆွေးနွေးအကြံပေးတာတွေလုပ်ကြပါတယ်ဒီလိုနည်းတွေနဲ့သာသနာအကျိုးတည်ပိုးနေကြပါတယ
်တိက္ခုနီတွေအတွက်အခက်အခဲစိတ်ကောက်မှုတွေရှိပေမဲ့ဒါတွေကိုကျော်လွှားနိုင်တဲ့အဖြေလည်းရှိပါတယ်လို့ကရုဏာဗုဒ္ဓဝိဟာရကျောင်းကိုတည်ထောင်ခဲ့သူဘိက္ခုနီယဟန်တန်ထုတ်တိကာကလည်းမိန့်ပါတယ်ဘဝဆိုတာယုံကြည်မှုတစ်ခုပေါ်မှာအခြေခံထားတာဖြစ်ပြီးဒါကိုယုံယုံကြည်ကြည်နဲ့လက်ခံကျင့်သုံးမယ်ခိုင်မာတဲ့စိတ်နဲ့ရှေ့ဆက်မယ်ဆိုရင်တန်ဖိုးကူညီတဲ့သူတွေလည်းပေါ်လာပါတယ်လို့ဘိက္ခုနီတန်ထုတ်တိကာကမိန့်ပါတယ
် Since becoming a bhikkhuni it's possible to
ဘိက္ခုနီယဟန်ဘဝခံယူလိုက်ခြင်းကစလို့တခြားအမျိုးသမီးတွေကိုလည်းသူတို့လည်းဒီလိုဘိက္ခုနီဘဝနဲ့တရားအားထုတ်နိုင်တယ်ဆိုတာကိုသိမြင်သွားစီပါတယ်သူတို့အတွက်ဘိက္ခုနီယဟန်ဝင်လို့ရတဲ့နေရာတွေလည်းပို့ပြီးတော့ထောက်ပံ့ပေးနိုင်ပါတယ
်လက်ရှိသူတရင်သုံးနေတဲ့ဆန်ဖရန်စစ္စကိုဘေးအေရီးယားမှာဗုဒ္ဓတရားတော်ကိုစိတ်ဝင်စားတဲ့သူတွေဒါကိုပြန့်ပွားအောင်အမျိုးသမီးတွေကြိုးစားစွမ်းဆောင်ရည်ဆိုတာကိုစိတ်ဝင်စားကြတဲ့သူတွေအများပြားရှိလာတယ်လို့လည်းသူကမိန့်ပါတယ်ဒီလိုလူတွေကိုတရားဓမ္မရဲ့အနက်ဒိဋ္ဌိတွေနားလည်သိရှိလာအောင်သူကရှင်းလင်းပြပေးပါတယ်
။ I think it is important to have female monastics have that.
အမျိုးသမီးသံဃာတွေရှိဖို့အရေးကြီးတယ်လို့ထင်ပါတယ်။အခုလိုမေးမြန်းနိုင်တဲ့ဘိက္ခုနီတွေရှိဖို့လိုပါတယ်။ကျမကအမျိုးသားကြီးဆိုတဲ့ပတ်ဝန်းကျင်ကနေခဲ့ရသူပါ။ဒီလိုပတ်ဝန်းကျင်မှာကြုံရတဲ့ပြဿနာတွေထပ်ပြီးတော့မကြုံချင်တော့ပါဘူ
း။
ဘိက္ခုယဟန်တွေစီမှာချက်ဘိက္ခုနီယဟန်မတွေထံမှာတရားဓမ္မမှတ်သားနာယူရတာကိုပို့ပြီးတော့တက်တောင့်တက်တာဖြစ်ကြတဲ့သူတွေထဲမှာအမျိုးသမီးတွေတင်မဟုတ်ပဲအမျိုးသားတွေလည်းပါပါတယ်။ဘုရားရဲ့တရားဓမ္မတွေကိုလမ်းညွန်ပြသပေးတဲ့ဘိက္ခုနီတွေရှိလာတာကဘုရားသာသနာပုံမှန်ပြန့်ပွားရေးနဲ့လူမှုအတိုင်းဝိုင်းရဲ့ကောင်းကျိုးဖြစ်စေတယ်လို့ယူဆသူတွေရှိတယ်လို့ကြားကိုလက်မခံတဲ့သူတွေလည်းရှိပါတယ်။
ခေါင်းနဲ့တပ်ပိုက်တယ်လေဘုရားကံတိ
ဘိက္ခုနီတွေပိုများလာရင်ဗုဒ္ဓဘာသာကိုလူတွေပိုသိလာအောင်နေရာအနှံ့ပိုပြီးပြန့်နှံ့လာအောင်လုပ်နိုင်လိမ့်မယ်လို့ကိုတော်ကတော့လုံးဝမထင်ပါဘူးဘိက္ခုနီတွေလူတွေကြားပေါက်ရောက်ရင်ထိ ंछ ုပ်ရခတ်သွားပါလိမ့်မယ်အကြီးအကျယ်မှားယွင်းပြီးလူတွေဝေဘန္နာခံရပါလိမ့်မယ
်ထိုင်းသာသနာအုပ်ဆောင်ဖွဲ့ဝင်ဒီဆရာတော်ကတော့ဘိက္ခုနီသာသနာပြန့်ပွားရေးတွန်းအားပေးလှုပ်ဆောင်တာတွေကိုလုံးဝလက်မခံပါဘူးတရားစစ်တရားမှန်ရဖို့ဘိက္ခုနီဝတ်ဆရာမလိုဘူးလို့လည်းသူကမိန့်ပါတယ်။ဒါကိုမင်းကိုပြန်ချုပ်တဲ့သူကတော့ဘိက္ခုနီယဟန်ဓမ္မန္တပါ
။ Why is that the monks are telling us that
ဘိက္ခုနီယဟန်ဝင်တဲ့အခုလိုနေထိုင်တဲ့ပုံစံမျိုးဒီလိုဘဝမျိုးကိုမခံယူဖို့တန်ဃာတွေကဘာကြောင့်ပြောရတာလဲ။သူတို့ကိုယ်တိုင်တော့ယဟန်ဘဝခံယူသေးတာပဲ။အခုလိုပြောရင်သူတို့ရောဘာလို့ယဟန်ခံကြသေးလဲပြန်ပြီးမင်းကိုထုတ်ဆရာဖြစ်လာပါတယ
်။ဘယ်လိုပဲဖြစ်ဖြစ်တချင်ကထွန်းကားရတဲ့ဘိက္ခုနီသာသနာကိုအခုအချိန်မှာပြန်လည်ပေါ်ထွန်းလာအောင်ကြိုးစားသူတွေဘိက္ခုနီယဟန်ဝတ်သူတွေကတော့လွန်ခဲ့တဲ့ဆယ်စုနှစ်နှစ်စုလောက်အတွင်းမှာတိတိတတ်တာပုံများလာပါတယ်ဘိက္ခုနီဘဝနဲ့သာသနာပြန့်ပွားရေးဆောင်ရွက်လာခဲ့တာအနည်းငယ်ကျော်လာပြီဖြစ်တဲ့အရှင်သတ္တလောကမဟာသီဝီဆိုရင်လေလက်ရှိမှာတခြားဘိက္ခုနီတွေကိုလမ်းညွန်ပြသပေးနိုင်တဲ့ဘိက္ခုနီယဟန်ဝတ်ခြင်းတဲ့အမျိုးသမီးတွေကိုတိမ်ဝင်ယဟန်ပြုပေးလို့ရတဲ့ဆရာတစ်ပါးဖြစ်နေပါပြီသူရဲ့သာသနာတက်တန်းအစမှာတော့ထေရဝါဒဘိက္ခုနီ10ပါးဝင်းကျင်လောက်သာတွေ့ခဲ့ရပြီးအဲဒီနောက်ပိုင်းတနည်းနည်းအတွင်းမှာဘိက္ခုနီအပါး900ကျော်အထိတိုးလာခဲ့တယ်လို့သူကမိန့်ပါတယ် အခုနောက်ဆုံး2020ခုနှစ်စင်းအရဆိုရင်တော့ကမ္ဘာမှာတရားဝါဒဘိက္ခုနီ9555ပါးအထိရှိလာပြီလို့အရှင်မဟာသီရိကမိန့်ပါတယ
် Here the first woman with Native American heritage
ဒီမြေဒီနီယာမှာအရှင်ဖျားတို့ရဲ့အရာညဘောဓိကျောင်းသင်္ကန်းမှာကိုပဲအမေရိကန်ဌာနေတိုင်းရင်သူအမျိုးသမီးတယောက်ကို2010ခုနှစ်တုန်းကပထမဆုံးဌာနေတိုင်းရင်သူဘိက္ခုနီအဖြစ်နဲ့တင်ဝင်ပေးခဲ့ပါတယ်ဒါကတကယ်ကိုထူးခြားတဲ့သမိုင်းမှတ်တိုင်တစ်ခုလို့ထင်ပါတယ်
လူငယ်ရဲ့နှစ်ပေါင်း2500တုန်းကဗုဒ္ဓမြတ်စွာဘုရားကအမျိုးသားနဲ့အမျိုးသမီးတန်းတူရဟန်းဝတ်ခွင့်ပြုခဲ့ပေမဲ့လက်ရှိမှာတော့ဓာတ်ဝဆန့်ကျင်သူခွဲခြားဆက်ဆံသူတွေစိတ်မကောင်းပွေရာအများပြားရှိနေတယ်လို့သိက္ခာနီတွေကမိန့်ပါတယ်။ဒီကတော့ပြောင်းလဲလာနေတဲ့ကမ္ဘာကြီးမှာအမျိုးသမီးတွေစွန့်ဆောင်နေတဲ့အရာတွေအများကြီးရှိတယ်လို့သာသနာ့ကြာဝင်ကလည်းအမျိုးသားတွေနဲ့တန်းတူထမ်းရွက်နိုင်ပါတယ်လို့သူတို့ကမိန့်ဆိုကြပါတယ်။ဒါကိုအများလက်ခံလာဖို့ဘလောက်ချင်ယူကြိုးပမ်းကြရအောင်မလဲမသိနိုင်ပေမဲ့သေခုနီတွေကတော့သူတို့ယုံကြည်ထားတဲ့ဗုဒ္ဓရဲ့နန်းစဉ်အတိုင်းသာသနာပြန့်ပွားရေးအတွက်စိန်ခေါ်မှုတွေကြားကပဲဆက်လက်ကြိုးပမ်းအားထုတ်နေကြတယ်ဆိုတာတင်ပြရင်းဒီသတင်းတန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမခင်ကြီးချေပါရှင
ဘာကျင်ဒီတွေ့ရဲ့အမျိုးသမီးကန္တာတင်ပြပြီးမှာတော့အခုတခါအလှည့်ကြတာကတော့သုတစုံလင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်မှာဒီလွတ်လပ်စွာမေးပေးခွင့်ကိုကန့်သတ်လို့မရအောင်အမေရိကန်အစိုးရကဆောင်ရွက်ပေးဖို့လိုလားနေကြတာတချို့ဒေသတွေမှာကိုဗစ်ကူးစက်မှုကြာဆင်းလာနေတာကလေးကြောင်းမပို့ကြတဲ့မိဘတွေရဲ့အခက်အခဲစတာတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်ဗျာ
မေပေကွန်းမကန္တရင်းနဲ့ပတ်သက်ပြီးတော့ဒီမိုကရက်စီစိုးရဲ့အောက်လွှတ်တော်ကပေးပို့လာတဲ့ဥပဒေမူကြမ်းကိုအတည်ပြုဖို့အတွက်အထက်လွှတ်တော်မှပြီးခဲ့တဲ့သတင်းပတ်အတွင်းမဲခွဲရမှာရှုံးနိမ့်သွားပါတယ်။အမေရိကန်ပြည်ထောင်စုအတွင်းရွေးကောက်ပွဲကျင်းပတာမှာပြည်ထောင်စုအစိုးရကနေကြီးကြပ်ဖို့ဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ကအဆိုပြုနေတာဟာအထူးသဖြင့်လူနည်းစုအမေရိကန်ရဲ့မေပေကွန်းကိုကန့်သတ်ဖို့ Republican ပြည်နယ်တချို့မှာဥပဒေပြဋ္ဌာန်းသတ်မှတ်လာတာကြောင့်ဒီအခွင့်အရေးကိုကာကွယ်ဖို့အခုလိုကြိုးစားခဲ့တာဟာပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဆိုရင်လူမဲအမျိုးသမီးတော်တော်များများမဲပေးခဲ့ကြပြီးတော့အခုလိုကန့်သတ်မှုတွေကိုဒီမိုကရက်အစိုးရအနေနဲ့ဖိဆားဖို့လိုလားနေတာဟာအမျိုးသမီးမဲဆန္ဒရှင်များအဖွဲ့ချုပ်အကြီးအကဲညွှန်ကြားရေးမှူးဆီလီနာစတီဝါ့က
One of the things that we know is that black women particularly showed up at the
election. ရွေးကောက်ပွဲမှာလူမဲအမျိုးသမီးတော်တော်များများမဲပေးခဲ့ကြတာကိုကြည့်ရင်အဲ့ဒီချိန်ကအခြေအနေတွေကိုပြောင်းလဲကျင်ကြရေးဆိုတာပေါ်လွင်နေပါလေ။ဒါကြောင့်အခုဆိုရအနေနဲ့သူတို့ကိုမဲပေးရွေးချယ်ခဲ့သူတွေလိုလားတဲ့လူလက်စွာမဲပေးခွင့်ဥပဒေကိုပြင်ဆင်တည်ပြနိုင်ဖို့အရေးကြီးပါလေ။
2020ပြည့်နှစ်သမ္မတရွေးကောက်ပွဲမှာသမ္မတတက်တန်းတကြိမ်သာထမ်းဆောင်ရသေးတဲ့အရင်သမ္မတဒေါ်နယ်ထရမ့်ကိုလက်ရှိသမ္မတဘိုင်ဒန်ကအနိုင်ရခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ပြီးကာလအတွင်းလူတွေပြည့်နေတဲ့မဲယုံတွေမှာအစဉ်အလာတိုင်းမဲသွားထည့်စရာမလိုပဲစားရိုက်ကနေမဲပေးနိုင်တာမဲပေးနိုင်တဲ့အချိန်တိုးမြင့်ခဲ့တာမဲပေးရတိုးပေးခဲ့တဲ့ပြည်နယ်တချို့မှာဘိုင်ဒန်အနိုင်ရခဲ့တဲ့ဆိုရာကနေပြည်နယ်တချို့မှာအခုလိုမဲပေးခွင့်ကိုကန့်သတ်လာတာဟာဒီမိုကရက်အထက်လွှတ်တော်အမတ်2ဦးကလည်းကန့်ကွက်မဲပေးတာကြောင့်52မဲ48မဲနဲ့မဲပေးခွင့်ဥပဒေကြမ်းအတည်မပြုနိုင်ခဲ့ပါဘူး။ဒါပေမဲ့လည်းအတည်ပြုနိုင်မှုဆိုရင်မဲ60ရရှိဖို့လိုအပ်ပါတယ်။ပြည်သူ့ခွင့်ရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့တင်းဟုတ်ဆရာအယ်ရှပ်တန်က
President needs to meet with civil rights leaders
မဲပေးခွင့်နဲ့ပတ်သက်ပြီးပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်အနေနဲ့သမ္မတဘိုင်ဒန်တွေ့ဆုံပြီးသမ္မတရဲ့လုပ်ပိုင်ခွင့်အာဏာနဲ့ဘာတွေရှိဆက်ဆောင်ရွက်မလဲ။ပြည်내ကထုတ်ပြန်တဲ့ဥပဒေတွေနဲ့ပတ်သက်လို့တရားဥပဒေကြောင်းရရောတရားရေးဌာနကဘာတွေဆက်လုပ်နိုင်မလဲဆိုတာတွေကိုဆွေးနွေးဖို့လိုပါတယ
်။အထက်တော် Republican တွေကတော့မဲပေးခွင့်ပြစ်စစ်ဖို့တညီတညွတ်ထဲစန့်ကျင်ကန့်ကွက်နေကြပြီးအမေရိကန်ရဲ့ပြည်내50မှာပြည်내တစ်ခုချင်းစီကကိုယ်ပိုင်စီးမင်းတွေချမှတ်တဲ့နယ်လို့ပြောဆိုနေကြတာဟာ Florida Atlantic တက္ကသိုလ်ကနိုင်ငံရေးသုံးသပ်သူ Kevin Wagner က
Whenever you make it harder for people to vote, less people
vote. အပြန်အလှန်ပြောနေကြတာထက်ဥပဒေချမ်းနဲ့ဘယ်အချက်တွေညှိနှိုင်းလို့မရဖြစ်နေလဲဆိုတာကိုကိုယ့်ဘာသာကိုအဖြေရှာတင်ပါတယ်။ဒီမိုကရက်တွေအနေနဲ့တယောက်နဲ့တယောက်အပြန်အလှန်ညှိနှုံနေကြတာကိုနားထောင်နေတာထက်ဥပဒေချမ်းနဲ့ကအချက်တွေကိုပဲအာရုံစိုက်တင်ပါတယ
်။မဲပေးခွင့်အပြင်အထက်လွှတ်တော်မှာဥပဒေအတည်ပြုနိုင်မှုအတွက်အထက်လွှတ်တော်အမတ်60ရဲ့မဲရမသာအတည်ပြုနိုင်တယ်ဆိုတဲ့ဥပဒေကိုပြင်ဆင်ဖို့ကြိုးစားတာမှလည်းဒီမိုကရက်တွေမအောင်မြင်ခဲ့ပါဘူး။လက်ရှိအထက်လွှတ်တော်မှာဒီမိုကရက်အမတ်50 Republican အမတ်50အညီအမျှရှိနေတာပါခင်ဗျာ။ American တဝမ် Omicron COVID ပိုးအလင်းအမြန်ကူးစက်ပြီးနောက်ဘူးခမာရောတချို့ဒေသတွေမှာဒီလိုကူးစက်မှုနှုန်းရော့ချလာတယ်လို့ writer ရဲ့စီးရင်ကိန်းနှန်းတွေအရသိရပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းတုန်းကတော့ COVID လူနာတွေနဲ့ဆေးရုံတွေမှာပြည့်စုံနေကြတာပါAmerican တဝမ် COVID ကူးစက်မှုဟာလွန်ခဲ့တဲ့9ရက်အတွင်းဆက်လက်ရာဂိုင်းနှုန်းကျဆင်းသွားတယ်လို့လေ့လာဆောင်ကြည့်သူတွေကပြောပါတယ်။အဲဒီသတင်းပတ်မတိုင်မီ9ရက်ကထက်စာရင်နယူးယောက်၊နယူးဂျာစီ၊ပင်ဆယ်ဗေးနီးယား၊မေရီလန်၊ဝါရှင်တန် DC မှာအခုလောက်ကျဆင်းသွားတာပါ။ COVID ကူးစက်မှုနှုန်းကျဆင်းမှုဟာ American ရှေ့ဘက်ချမ်းမှာလိုပဲအနောက်ဘက်ချမ်းမှာလည်းကျဆင်းလာဖို့ကြွမ်းကျင်သူတွေကခံမှန်းထားပါတယ်။ Columbia Tech သူကကူးစက်ရောဂါတားဆီးခြင်းဆိုင်ရာပတ်မောက်ကဝါဖာအယ်ဆဒါက
I think we're beginning to see already peaking in the United States.
America မှာရေဘူးအားအဖြစ်ကတော့ကူးစက်မှုအမြင့်ဆုံးထိရောက်ခဲ့တာကိုစတွေ့နေရပါပြီ။ဒါပေမဲ့တနိုင်ငံလုံးလားဆိုတော့မဟုတ်ပါဘူးလို့ပြောရမှာပါ။တချို့နေရာတွေမှာနောက်ကျတချို့နေရာတွေမှာတော့ခက်ဆော့ဆော့အလှည့်ကျဖြစ်ပါလိမ့်မယ်
။ Writer ကပြည့်စုံထားတဲ့တနိုင်ငံလုံးကစီးရင်ကိန်းနှန်းအရဇန်နဝါရီ20ရက်နေ့မှာဆေးရုံတက်သူ 35,300 နီးပါးရှိခဲ့ရာကနေခုအခါမှာ 34,000 လောက်သာရှိပါတော့တယ်။ဒါပေမဲ့လည်းအမေရိကတလောကတချို့ဒေသတွေမှာတော့ကူးစက်မှုတွေများနေသေးပါအခုလိုကူးစက်မှုတွေကြောင့်ကာကွယ်ဆေးထိုးကြဖို့နှာခေါင်းဆီးတက်ဖို့ထပ်ခွာဝါနေကြဖို့လည်းပညာရှင်တွေကသတိပေးထားတာပါ။ Connecticut ပြည်နယ် Hartford မြို့ကပြင်းထန်လူနာကူးစက်ဆောင်ဆရာဝန် James Samuel Pope က
ကာကွယ်ဆေးထိုးမထားသူတွေအများကြီးရှိသလိုအခုတက်တိလည်းနောက်ထပ်ရောက်လာနေတာကြောင့်အံ့ဩရပါတယ်။အားလုံးတယောက်မကျန်းကာကွယ်ဆေးထိုးမထားပါဘူး
။ Omicron COVID ကြောင့်သေဆုံးသူဦးရေလည်းမြင့်တက်လာနေသေးပါ။ Writer ရဲ့ချက်လက်တွေအရဇန်နဝါရီလ23ရက်နေ့ကဆိုရင် 17 လအတွင်းအမြင့်ဆုံးအထိရောက်ခဲ့ပြီးအဲ့ဒီမတိုင်ခင်သတင်းပတ်ကတဲ့ဆိုင်ရင် 17 ရာခိုင်နှုန်းပိုများလာခဲ့တာပါ။ COVID ကူးစက်မှုတွေများလာတာဆေးရုံတက်နှုန်းများလာပြီးသတင်းပတ်အကြမ်းအခုလိုသေဆုံးမှုနှုန်းများလာလေးရှိတာကိုတွေ့ရပါတယ်။Omicron ကြောင့်တရက်ကိုလူပေါင်း 2,200 လောက်သေဆုံးနေတာပါ။အစိုးရဘက်ကလည်းအနာဂတ်မှာဖြစ်လာနိုင်တဲ့အခုလိုအခြေအနေမျိုးတွေကြိုတင်ပြင်ဆင်ဖို့အဲဆရာကပြောပါတယ
်။ We need to strengthen our public health.
ဒီကဲကိုအရေးကြီးတာကပြည်သူ့ကျန်းမာရေးဝန်ဆောင်မှုစနစ်ကိုပိုကောင်းအောင်ပြုပြင်ဖို့လိုပါတယ်။အဲဒါမှဘလို့အခြေအနေမျိုးကိုမဆိုချက်ချင်းထိရောက်ကင်တွယ်နိုင်မှာပါ
။သမ္မတဂျိုးဘိုင်ဒန်ဆိုရကတော့ကိုဗစ်တားဆီးနေနေကာကွယ်ရမှာပိုထိရောက်တဲ့ N95 နှာခေါင်းဆီးနဲ့အိမ်မှာကိုရင်ကိုဗစ်ဆစ်လို့ရတဲ့ဗူးလေးတွေဝင်ငှပေးနေပါတယ်။ဒါ့အပြင်စစ်ဆေးတဲ့ကကျန်းမာရေးဝန်ထမ်းတစ်ထောင်လောက်ကိုလိုအပ်တဲ့နေရာတွေကိုဆစ်လို့ပေးထားသလိုပြည်နယ်တွေအလိုက်ပြည်ရင်းကာကွယ်ရေးအရင်တပ်ဖွဲ့တွေကလည်းလိုအပ်တဲ့နေရာတွေမှာဝင်ရောက်ကူညီနေကြပါတယ်ခင်ဗျာ။ Omicron COVID တကြောပြန်ကူးစက်တာမှာကလေးများပြားလဲဆေးရုံတက်ကူးစက်နေရပါတယ်။ဒီလိုအချိန်မှာ American တော်ဝန်ကကြောင်းနေပြန်ဖွင့်ပြီးကလေးတွေကြောင်းပြန်သွားကြရမယ်အပေါ်မိဘတွေကစိုးရိမ်နေတာပါ။ American ကူးစက်ရောဂါထိကျွေးဌာန CDC ကအားလုံး COVID ကူးစက်ခံရနိုင်တယ်ဆိုတာပြောထားပေမဲ့အခုချိန်မှာတော့ကူးစက်မခံရအောင်အတက်နိုင်ဆုံးနေထိုင်သွားမှာပဲလို့မိဘတို့ကပြောပါတယ်။ California ပြည်နယ်ဘာဘတ်မြို့ကယေလနာဖီလာက
We did everything imaginable.
ကိုဘကကာကွယ်ဖို့အပြည့်အဝပေးထားလို့ပေမဲ့လေကျောင်းတော့သူတို့မှရန်ပုံကြီးမရှိဘူး။အများရမ်းမဖြစ်မနေစစ်ဆေးမှလည်းမဟုတ်ပေမဲ့ကလေးတွေကိုစောင်းလို့ပါ။ယောဂါမကူဘူးလို့လည်းအာမခံပါဘူးလို့ပြောပါတယ်။အာမခံချင်မသေးတာကိုတော့နားလည်ပါတယ်။ဒါပေမဲ့ကိုဘဝင်းကျင်ကအဲ့ဒီကျောင်းတွေမှာကိုဗစ်မဖြစ်မနေစစ်ကြပြီးဒီဘက်ကကျောင်းမှာမဖြစ်ဘူးဆိုတာကတော့မဖြစ်တတ်ပါဘူး။
ဖီလာနဲ့သူ့ရဲ့လက်တွဲပေါ်ဟာကျမရဲ့ဝန်ထမ်းတွေဖြစ်ပြီး9နှစ်နဲ့10နှစ်အရွယ်သမီးနှစ်ယောက်ရှိပါတယ်။ကလေးနှစ်ယောက်လုံးလွန်ခဲ့တဲ့သတင်းပတ်3ပတ်လုံးကြောင်းမသွားသလိုအွန်လိုင်းကနေတင်ကြားတဲ့အစီအစဉ်လည်းမရှိတာကြောင့်စာမတင်နိုင်ကြပါဘူး။အခုလိုချင်းတွေဟာအလုံးအတွက်မရေမရာဖြစ်နေတာကြောင့်ကျောင်းတွေမှာကိုဗစ်ကာဝေးရေးရမုံမွေလိုအပ်နေရင်လည်းမိဘတွေအနေနဲ့သက်ဆိုင်ရာမျိုးနဲ့အုပ်ချုပ်ရေးတာဝန်ရှိသူတွေစီဖုံးဆက်တောင်းဆိုနိုင်တာမျိုးလုပ်ဖို့ကျောင်းဘက်ကပြောဆိုတာမျိုးလည်းမရှိဘူးဖြစ်နေတာပါ။အခုလိုကိုဗစ်ကူးစက်မှုမြင့်မားနေချိန်ဘာဘန်မျိုးကကျောင်းကိုစာတင်ဖို့မလွတ်တဲ့မိဘတွေကိုတန်းကျေးပေးဆောင်နိုင်ရတယ်ဆိုတာမျိုးကျောင်းကစာပေးဖို့ကြောင်းကလေးမိဘဝီလာကပြောပါရခင်ဗျာ။
သုဒ္ဓဆွန်လင်းအမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
။ဒီကဘတ်တော့မြင်းမြန်သေးသေးလေးနဲ့ကဘတ်တိုက်ကြီးငါးလိုက်ကို၅လကျန်ကြော်ဖြတ်ပြန်တန်းခဲ့တဲ့အသက်အငယ်ဆုံးအမျိုးသမီးတူဖြစ်တဲ့ဆန်ချိန်တင်ခဲ့တဲ့ဘရစ်တန်၊ဘယ်လ်ဂျီယမ်နိုင်ငံသူလေးဆာရာ ရတ်သဖို့ရဲ့ခေတ်ဆန်အကြောင်းကိုပြောပြပေးပါမယ်။ သက်16နှစ်သာရှိသေးတဲ့ဇာရာဟာဘယ်လ်ဂျမ်နိုင်ငံကော့ထရီမြို့မှာရှိတဲ့ဗေဗန်ဟမ်လေဆိပ်ကနေ2020ခုအောက်တိုဘာ17ရက်နေ့မှာတင်းငယ်ပေါ်ပါတဲ့ကမ္ဘာအများဆုံးရှက်လင်းလေးနဲ့စတင်ထွက်ခွာခဲ့ပြီးမြန်မာအပါအဝင်နိုင်ငံပေါင်း52နိုင်ငံကိုကျော်ဖြတ်ခဲ့တဲ့သူ့ရဲ့နိုင်ပေါင်း 32,000 ခီးကနေ2022 January 20ရက်နေ့မှာပြန်ရောက်လာတာဖြစ်ပါတယ်
ကျွန်မကတော့ပြောတာပါပဲအမှန်ပြောရရင်ခုထိတော့မယုံနိုင်သေးဘူးဒီခီးကတကယ်ခက်ခဲတဲ့ခီးတစ်ခုပါခုလိုပြန်ရောက်လာတာကိုကမယုံနိုင်အောင်ပါပဲ
သူ့ရဲ့ခီးစဉ်တလျှောက်မယုံနိုင်လောက်အောင်ထူးခြားအံ့ဩဖွယ်အချိန်ကလေးတွေကြုံခဲ့ရတယ်လို့ဆိုရင်ထိတ်လန့်ခဲ့ရတယ်အချိန်ကလေးတွေလည်းရှိခဲ့တယ်လို့ပြောပါတယ်တောင်းလက်မြောက်အမေရိကတိုက်ကိုဖျက်တဲ့အခါတုန်းကအလာစကာမှာရာသီဥတုဆိုးတာပြန်ဗီဇာရဖို့ပါကြားနေတဲ့အတွက်တလလောက်နေခဲ့ရတာပါ။ဆောင်းမုန်တိုင်းတိုက်နေတဲ့အတွက်တောင်အာရှအရှေ့အလယ်ပိုင်းနဲ့ဥရောပဘက်ပြန်မဲ့ခီးမတိုင်ခင်မှာလဲရုရှားအရှေ့ဘက်မှာအကြစီရန်နာခဲ့ရတာပါ။သူ့အတွက်အခက်ခဲဆုံးနဲ့ကြောက်စရာအကောင်းဆုံးအချိန်တွေကတော့စင်ကာပူမှာမိုးတက်မုန်တိုင်းမိတဲ့အချိန်နဲ့ပစိဖိတ်တမုတ်ပြာကနေအရှေ့မြောက်ပိုင်းတစ်ခွင်ကိုဖြတ်ပြီးအနောက်ဘက်ကယူရိုတောင်လမ်းတွေအထိပါဝင်တဲ့ကျယ်ပြိုကျန်းတန်းနဲ့ဆိုင်ဘီးရီးယားကိုဖြတ်ရတဲ့အချိန်တွေပါတဲ့။
In Siberia, it was tough because thankfully nothing happened. But if something did happen and the edge was so for any reason.
Siberia ရောက်တဲ့အချိန်တုန်းကတော့တကယ်အခက်ခဲနဲ့ကြုံခဲ့ရပါကံကောင်းလို့ဘာမှတော့မဖြစ်သွားပါဘူးဒါပေမဲ့အဲ့ဒီတုန်းကဆက်ကဘာကြောင့်မှမသိပဲရပ်သွားခဲ့တာပါအနှုတ်35 Celsius ရဲ့ဒီဂရီလောက်အေးတဲ့နေရာမှာလာခဲ့မဲ့သူမရောက်မချင်း3နာရီလောက်ဒီတိုင်းနေရတယ်ဒီလောက်အေးတဲ့နေရာမှာအချိန်အကြာကြီးရှင်တန်နိုင်တဲ့တက်ကယ်ပစ္စည်းကောင်းကောင်းလည်းပါမလာဘူး Now ရုရှားကနေတောင်ကိုရီးယားကိုပြန်တော့လဲအခက်ကြုံရသေးတယ်ဘာကြောင့်လဲဆိုတော့မြောက်ကိုရီးယားကိုရှောင်ခွင်းသွားရမှာမို့အဝေးကြီးကွေ့သွားရမှာလေအဲ့ဒီမှာဖြစ်ချင်တော့ရာသီဥတုကပါဆိုးလာတယ်ဒါကြောင့်မြောက်ကိုရီးယားဝင်ဟင်ကနေဖြတ်ပြန်မှုစဉ်းစားသေးတယ်ကံကောင်းလို့ဖြတ်ပြန်မှုမလိုတော့ဘူ
းမြောက်ကိုရီးယားလေပိုင်နဲ့ထဲဖြတ်မယ်ဆိုရင်အန်ဒီယာဂျုံကမှာကိုလည်းစိုးရင်ခဲ့ရတာပ
ါ So normally nothing is sure that would happen but they have been testing missiles.
မြောက်ကိုရီးယားဝင်ဟင်မှာကပုံမှန်ဆိုရင်ဘာမှတော့မဖြစ်တတ်ပါဘူး။ဒါပေမဲ့သူတို့ကဘာမှကြိုးမကျင်တာပဲဒုံးကျည်တွေစမ်းလို့ရှိတယ်။တကယ်လို့လေရင်တိတိလေးသူတို့နိုင်ငံစီဦးတည်ပြီးခန့်နှိမ့်နှိမ့်လေးပြန်လာတာတွေ့ရင်တော့လာကြည့်ဖို့တယောက်ယောက်ကိုလှုပ်ပြီးကြည့်ခိုင်းတာမျိုးအများကြီးဖြစ်နိုင်တယ်။တကယ်ဆိုရင်ကျွန်မလည်းအဲ့ဒီပေါ်ဖြတ်မပြန်ချင်ပါဘူး
။ကဘာကိုတစ်ပတ်ပတ်ဖို့အတွက်ကဘာအရှိန်နဲ့အနောက်ချမ်းကတတ်မှတ်နေရနှစ်နေရာဇလုံးကိုရောက်ဖို့လိုအပ်တာမို့အရှိန်မှာရှိတဲ့အင်ဒိုနီးရှားကဂျန်ဘီနဲ့အနောက်မှာရှိတဲ့ကိုလံဘီယာကတူမာကိုကိုအရောက်သွားဖို့အတွက်သူတတ်မှတ်ခဲ့ပါတယ်။သူ့လေယာဉ်နောက်ကလိုက်ပြီးကုညီမဲ့အဖော်လေယာဉ်မရှိပါဘူး။ဒါပေမဲ့ဗြိတိန်လေတပ်လေယာဉ်မှူးဟောင်းတယောက်ဖြစ်တဲ့သူ့ဖခင်ကကမ္ဘာပတ်မဲ့တနည်းအတွက်နိုင်ငံအတော်များများရဲ့လေကြောင်းပိုင်နက်တွေထဲပြန်တန်းခွင့်ရအောင်ခွင့်ပြုမိန့်တွေကိုကြိုတင်တောင်းခံပေးထားတာပါ။အဖော်မပါတယောက်ထဲပြန်တန်းတဲ့ဇာရာကသူ့ခီးစဉ်မှာပါတဲ့နိုင်ငံတွေရဲ့လေကြောင်းထိန်းချုပ်ရေးတာဝန်ရှိသူတွေနဲ့အဆက်အသွယ်လုပ်ဖို့ဆက်တလိုက်တယ်လီဖုန်းနဲ့ရေဒီယိုစကားပြောဆက်ကိုပါယူသွားပါတယ်။ဒီကဘာတစ်ပတ်ခီးတယောက်ထဲလင်းမောင်းတဲ့အခါသူဟာတချင်းတွေကိုပဲအဖော်လုပ်သွားခဲ့တာပါ။
I had this huge playlist of about 40 hours of songs that I would just
ကျမကလည်းနိုင်ပေါင်း40လောက်ကြာအောင်ဖွင့်လို့ရတဲ့တချင်းကိုရရှိရဲဒါတွေကိုတစ်ခုပြီးတစ်ခုမထအောင်တစ်ချိန်လုံးဖွင့်ရတယ်။ဘာလို့လဲဆိုတော့ဒီတချင်းကိုပဲထပ်တလဲလဲနားထောင်နေတကယ်ကြီးငွေလာလို့ပါ။
အသက်16နှစ်မှာလင်းမှုဖခင်နဲ့လင်းမောင်းလေ့ကျင့်ပြီး2020မှာလင်းမောင်းလိုင်စင်ရခဲ့တဲ့ဇာရာကအခုခီးစဉ်ကနေသူ့ကိုအားကျသူတွေပေါ်လာပြီးအမျိုးသမီးတွေသိပ္ပံနဲ့ဉာဏ်ပညာနဲ့လေကြောင်းပညာရပ်တွေမှာစိတ်ဝင်စားလာဖို့အတွက်ညှိုးနှင်နေသူဖြစ်ပါတယ်
Growing up, I didn't see many other girls flying, and I always thought that was quite discouraging. So in the future, I'd like to
see girls and they were
girls
as well. ဒါဟာစိတ်ပျက်စရာပဲလို့အမြဲတွေးမိတယ်။ဒါကြောင့်နောက်ဆိုရင်၄ချောင်းကဏ္ဍမှာမိန်းကလေးတွေပို့များလာစေစင်းတယ်။လူတွေအနေနဲ့စိတ်ကူးပေါက်ရတခုခုကိုလှုပ်တင်တယ်လို့ကျမတွေးမိတယ်။တသက်မှာတစ်ခါပဲရှင်သန်ခွင့်ရမှာမို့ရလာတဲ့အခွင့်အလမ်းကိုလက်မလွတ်သင့်အောင်။ဒါကြောင့်တက်နိုင်ရင်လှုပ်ချင်တာတွေကိုအများဆုံးလုပ်ရမယ်လို့ထင်တယ်
။အာကာသရင်မှုဖြစ်ချင်တဲ့ဇာရာဟာအမေရိကန်မှာဖြစ်ဖြစ်အင်္ဂလန်မှာဖြစ်ဖြစ်အင်ဂျင်နီယာတက္ကသိုလ်သွားတက်ချင်သူပါသူ့အတွက်ဂုဏ်ယူနေသူသူ့ဖခင်ကတော
့ She was doing something she's done it. We told her and her brothers if they were born they can do anything.
သူကသူ့ကိုလှုပ်ချင်လာပြီဆိုရင်ပြီးအောင်လှုပ်တတ်တယ်ကျွန်တော်တို့ကသူရောသူ့မောင်ကိုကမွေးကလေးကပြောထားတယ်ဒ တို့ကထူးခြားတဲ့လူတွေဖြစ်ပြီးအတိုင်းအဆမရှိအောင်ထူးခြားတယ်လို့သူကတော့အဲ့ဒီအတိုင်းကိုလုပ်တော်လာပါပဲတကယ်ကိုထူးထူးခြားခြားတိတိခြားခြားလုပ်တယ်နက်နက်နဲနဲလဲလုပ်နိုင်စွမ်းရှိတယ်တိတ်ခက်ခဲတဲ့အချိန်တွေနဲ့ကြုံခဲ့တာတွေရှိတယ်အရှုံးတွေရှိခဲ့ပေမဲ့အလိုက်တဲ့ဖြေရှင်းရမယ်လမ်းကိုရှာပြီးကြုံလွားနိုင်တယ်လို့အပြုံးလဲမပြတ်ဘူးတကယ်ဖလေးမလေးပါဗျာ
သူ့ဖခင်လိုပဲလင်းမှုတူဖြစ်တဲ့သူ့မိခင်ကတော့သူ့ကိုအသေးဖွဲကလေးတွေထိအလှတရားရှာကြည့်ပြီးစိတ်ချမ်းသာစေချင်သူဖြစ်ပါလေ
For her, I think to discover more about life and
discover that. Good girl, flat the ani plus two is around. Two sunny day sandwich. That here, bamboo day, ma be pity. Two bamboo ma tiny day, jang li ma be pity. The chat cool ma pity sharpy do. Two more jang, four be the lavo, Susan Ledo, smile you sammy by him. Smile alone, near Rosaline, Sarah do bebo. To do the jolly, we look at blue. Ain't you look the carai money?ဘာမဟုတ်တာလေးတွေစီမှာအလှကိုစီရှိကြပါလားဆိုတာကိုသိခဲ့ကြတာပါပဲလေ
2018ခုနှစ်တုန်းကအသက်30ကျော်မှာလင်းနဲ့ကဘာပတ်ခဲ့တဲ့အာဖဂန်နိုင်ငံဘွားအမေရိကန်နိုင်ငံသူရှန်စတဝစ်ဆန်ဂျင်ကိုချိုးလိုက်တဲ့ဇာရာဟာအသက်အငယ်ဆုံးအမျိုးသမီးဖြစ်ပြီးအမျိုးသားထဲမှာတော့အသက်အငယ်ဆုံးက2018တုန်းကလင်းနဲ့တဦးတည်းကဘာပတ်ခဲ့တဲ့အမေရိကန်နိုင်ငံသားအသက်18နှစ်အရွယ်မင်းဆန်အန်ဒရူးစ်ဖြစ်တဲ့ဆိုတာကိုကြံပြရင်ဒီတရင်ပတ်တဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။
သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒေါခင်မျိုးသက်တင်ပြသွားတာပါခင်ဗျာ။ VOE ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။သတင်းအကျဉ်းချုပ်ကိုဆက်ပြီးတော့တင်ပြသွားမှာဖြစ်ပါတယ်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ရှိပြီဖြစ်ပေမဲ့မြန်မာပြည်သူတွေဟာဆက်လက်ကြိုးပမ်းတိုက်ပွဲဝင်နေဆဲဖြစ်ကြောင်းဆရာနာရှင်တွေရဲ့ချင်းချောက်မှုတွေဖြစ်တဲ့တပ်ဖြတ်တာနှင်းပန်းနှိပ်စက်တာမတရားဖမ်းဆီးတာစတဲ့ဆိုးဝါးလာတဲ့နှိမ်နင်းမှုတွေရှိနေပေမဲ့လည်းဆက်လက်ပြီးတော့တိုက်ပွဲဝင်နေတဲ့မြန်မာပြည်သူလူထုရဲ့တတ်တိနဲ့ဇွဲကိုချီးကျူးလေးစားမိကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကမြန်မာနိုင်ငံစစ်တပ်အာဏာသိမ်းနှစ်ပတ်လည်အတွက် VOA နဲ့တီးသန့်ဆက်သွယ်မေးမြန်းစင်မှာထည့်သွင်းပြောဆိုသွားပါတယ်။သူ့ရဲ့ပြောကြားချက်အပြည့်စုံကိုတော့နောက်နေ့ဒီမှာထုတ်လွှင့်မဲ့အစီအစဉ်ဒီမှာကြားမှာဖြစ်ပါတယ်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာတင့်တင့်ညီပါရှိလာချိန်မှာမြန်မာပြည်သူတွေအပေါ်အကြမ်းဖက်တိုက်ခိုက်တာတွေကိုရပ်တန့်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်အစည်းအဝေးတရက်ကိုတောက်ကြနေကကျင်းပခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အားနဲ့ပတ်သက်ပြီးတော့စစ်တပ်အနေနဲ့အာဏာကိုထိန်းချုပ်နိုင်ဖို့အကြမ်းဖက်တဲ့နည်းတွေနဲ့ကြိုးပမ်းနေတာတွေကိုရှော့ချပြီးတော့ရပ်တန့်ဖို့အတွက်ကိုလည်းဒီလုံခြုံရေးကောင်စီစီဝေဝဲအတွင်းမှာတတိပေးပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာစစ်တပ်ကအာဏာသိမ်းထားတဲ့အခုလိုတစ်နှစ်ပြည့်ကာလမှာဒီအယက်သားအစိုးရကိုအာဏာအမြန်ပြန်လွှဲပေးဖို့အတွက်နိုင်ငံတကာအတိုင်းအဝန်းအနေနဲ့မြန်မာစစ်တပ်ပေါ်ပုံမှန်ထိရောက်တဲ့ဖိအားပေးမှုတွေတိုးမြှင့်လှုပ်ဆောင်ဖို့ကုလသမဂ္ဂလူအခွင့်ရေးဆိုင်ရာမဟာမင်းကြီးမစ္စဲဘတ်ချလက်ကတိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ်တဲ့င်းတွေကိုနားဆင်ရခဲ့တာဖြစ်ပါတယ်ခင်ဗျာဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့စူပါထရက်တို့ဖြစ်ကြပါတယ်ခင်ဗျာဗီဒီယိုကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါသောရရှင်များဘေးကင်းလုံခြုံကြပါစေကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.